Welcome to the Voice of America in Burmese.
Mingla nan nak khimak mya view American tang ga ni 2016 khu ni July 26 ye in ga ni mne phe season ni ko American pirong su myo ro Washington DC ga ni dai ye thau lwin pe ni ba bi hando meter 32 40 49 ga ni phan yu 90 nan ya ba le khmyar
တော့ရှင်အားလို့ရှင်လန်းချမ်းပြီးကြပါစေခင်ဗျာကျွန်တော်ဆံမိုးပြီပါအခုမနေ့ခင်စီစဉ်နေကိုတာဝန်ယူတင်ဆက်ပေးမှာပါကျွန်မကတော့ဆုံးမြတ်မှာပါရှင်အမေရိကန်မှာလေးရာကြာကျင်းပမဲ့ဒီမိုကရက်တစ်ပါတီညီလာခံကိုတင်းနှံလာနေမှာစတင်ကျင်းပနေပါပြီအာဆီယံဒေသတွေမှာငြိမ်းချမ်းရေးလုံခြုံရေးနဲ့တည်ငြိမ်ရေးဆက်လက်တည်မြဲအောင်ဆက်ပြီးတော့ဆောင်ရွက်သွားကြဖို့အတွက်အာဆီယံနိုင်ငံသားရဲ့ Donald Trump.
ဒါကတော့ American ပြည်အောင်စုဒီမိုကရက်ပါတီရဲ့သမရလောင်းဖြစ်ရှင်ပြိုင်ခဲ့သူ Bernie Sanders ဖြစ်ပါတယ်ခင်ဗျာ။နိုင်ငံလုံးဆိုင်ရာဒီမိုကရက်ပါတီရဲ့ညီလာခံဖွံ့ဖွဲနေ့နဲ့ပတ်သက်ပြီးတော့တင်ဆက်ပေးမယ့်တွေးဆမေးမြန်းခန်းမှာအပြည့်စုံကိုနားဆင်ကြမှုရှိပါတယ်။နောက်ပြီးတော့ဒေါအောင်ဆန်းစုကြည်ရဲ့လာအိုနိုင်ငံမှာတက်ရောက်နေတဲ့အာဆီယံနိုင်ငံကြီးဝန်ကြီးများအစည်းအဝေးအကြောင်းပြီးတော့တိုင်းရင်းသားလက်နက်ကိုင်အဖွဲ့20ကျော်တက်ရောက်မဲ့မိုင်ဂျာယန်ညီလာခံအကြောင်းစတဲ့သတင်းလွှာတွေကိုလည်းတင်ပြပေးဖို့ရှိပါတယ်။နောက်ပိုင်းမှာလည်းအပတ်စဉ်ကဏ္ဍတွေကိုထုတ်လွှင့်ပေးမှာပါ။အခုရင်ဆုံးတော့နောက်ဆုံးရနိုင်ငံတကာသတင်းတွေကိုမဆုမြတ်မှုနဲ့ကိုဇော်ဝင်းနိုင်သူကပြောပြကြပါလိမ့်မယ်ခင်ဗျာ
။အမေရိကန်ပြည်ထောင်စုအရှေ့ပိုင်းဖီလာဒယ်ဖီးယားမြို့မှာ၄ရက်ကျင်းပမဲ့ဒီမိုကရက်တစ်ပါတီညီလာခံကိုတနင်္လာနေ့ကစတင်လိုက်ပါတယ်။ပါတီညီလာခံမှာဟီလာရီကလင်တန်ကိုသမ္မတလောင်းအဖြစ်တရားဝင်ရွေးချယ်နိုင်ဖို့ပါတီထိပ်တန်းအရာရှိတွေဟာပါတီရင်းပနာမရွေးချယ်ပွဲတွေတုန်းကသူ့ရဲ့ပြိုင်ဘက်ဘာနီဆန်ဒါစ်ထက်ကလင်တန်ဘက်ကိုလိုက်ပြီးတော့ရပ်တည်ခဲ့တာပေါ်လွင်နေတဲ့အီးမေးလ်တွေပေါက်ကြားထားချိန်မှာပါတီညီလာခံကိုကျင်းပတာဖြစ်လို့ဒီပါတီရင်းမှာသဘောထားကွဲမှုတွေမရှိဘူးဆိုတာကိုညီလာခံမှာစ조사ပြသနေပါတယ်ပါတီညီလာခံတရားဝင်မဖွင့်လှစ်ခင်မှာဖီလာဒယ်ဖီးယားမြို့မှာပဲမစ္စတာဆန်ဒါစ်ကသူ့ကိုထောက်ခံသူတွေကိုမိန့်ခန်းပြောကြားခဲ့တာမှာ Republican Party ကဒေါ်နယ်ထရမ့်ကိုအနိုင်ရဖို့ညှဉ်းပန်းဖို့လိုအပ်တယ်လို့အလေးထားပြီးတော့ Clinton ကိုထောက်ခံကြဖို့အတွက်တိုက်တွန်းခဲ့ပါတယ်။ဒါပေမဲ့ရွေးကောက်ပွဲမှာ Hillary Clinton ကိုမဲပေးကြဖို့အတွက် Mr. Sanders ကပြောကြားချိန်မှာတော့သူ့ကိုထောက်ခံသူတွေကအော်ဟစ်ပြီးတော့ကန့်ကွက်ခဲ့ကြပါတယ်။ Democratic Party ညီလာခံမှာတနင်္လာနေ့ညပိုင်းကျရင်လဲ Mr. Sanders က Hillary Clinton ကိုထောက်ခံတဲ့မိန့်ခွန်းပြောကြားဖို့ရှိပါတယ်။ဒါ့အပြင်သမ္မတကတော့ Michelle Obama နဲ့ Progressive Democrat တွေအားပေးသူ Massachusetts ပြည်နယ်အထက်လွှတ်တော်အမတ် Elizabeth Warren တို့လည်းမိန့်ခွန်းပြောကြားကြမှာဖြစ်ပါတယ်။ပါတီညီလာခံကို Democratic Party ဥက္ကဋ္ဌ Debbie Wasserman Schultz ကဖွင့်လှစ်ပေးဖို့ဖြစ်ပေမဲ့ပါတီထိပ်တန်းအရာရှိကြီးတွေကြားမှာ Mr. Sanders ကိုလှောင်ပြောင်ထားတဲ့ email ပေါင်း 2,000 နီးပါးကို WikiLeaks website ပေါ်မှာဖော်ပြခဲ့ပြီးတဲ့နောက်တနင်္ဂနွေနေ့တုန်းက Mrs. Schultz ပါတီဥက္ကဋ္ဌအဖြစ်ကနေပြီးတော့နှုတ်ထွက်သွားခဲ့ပါတယ်။ဒါကြောင့်ပါတီရဲ့အတွင်းရေးမှူးလည်းဖြစ် Baltimore မြို့ရဲ့မြို့တော်ဝင်လည်းဖြစ်တဲ့ Stephanie Rawlings Blake ကပါတီညီလာခံကိုဖွင့်လှစ်ခဲ့ပါတယ်email တွေထဲမှာဘလို့မှလက်မခံနိုင်စရာရေးသားဖော်ပြမှုတွေအတွက် Mr. Sanders နဲ့သူ့အပေါ်ထောက်ခံသူတွေကို Democratic Party ကကြေညာချက်ထုတ်ပြန်ပြီးတော့တောင်းပန်ခဲ့ပါတယ်။ email ထဲမှာပြောကြားချက်တွေဟာပါတီရဲ့တံပိုးရည်တည်ချက်တွေကိုမထင်ဟပ်ဘူးလို့ပြောကြားခဲ့ပါတယ်
။ဂျာမနီနိုင်ငံ Bavaria ပြည်နယ် Ansbach မြို့မှာလူ15ဦးထိခိုက်ဒဏ်ရာရသွားခဲ့တဲ့အသေးခံဘုံးခွဲတိုက်ခိုက်မှုကိုပြုလုပ်ခဲ့သူအသက်28နှစ်အရွယ်စီးရီးယားရွှေ့ပြောင်းဒုက္ခသည်ဟာIS Islamic State ကအဖွဲ့ရဲ့ရဲဘော်တဦးဖြစ်တယ်လို့ IS အဖွဲ့ကထုတ်ပြန်တဲ့ AMAC သတင်းအေဂျင်စီမှာဖော်ပြထားပါတယ် IS အဖွဲ့ကိုထိုးစစ်ဆင်တိုက်ခိုက်နေတဲ့ညွန်ပေါင်းတပ်ဖွဲ့တိခါမှာညွန်ပေါင်းအဖွဲ့ဝင်နိုင်ငံတွေကိုပြစ်မှတ်ထားတိုက်ခိုက်ဖို့ IS အဖွဲ့ရဲ့တောက်ဆိုချက်အရအဲ့ဒီလူကတိုက်ခိုက်ခဲ့ခြင်းဖြစ်တယ်ဆိုတာကိုအတွင်းလူရဲ့ပြောပြချက်အရသိရှိရကြောင်း AMAC သတင်းမှာဖော်ပြထားပါတယ်အသေးခံတိုက်ခိုက်ခဲ့သူဟာ IS အဖွဲ့ခေါင်းဆောင်အဘူဘကာအယ်ဘဂဒါဒီကိုတစ္ဆာခံထားသူဖြစ်ကြောင်းလက်ကင်ဖုန်းနဲ့ဗီဒီယိုမှတန်းတင်ခဲ့တယ်လို့ဘာဗေးရီးယားထိပ်တန်းလူညုံရေးအရာရှိဟွာကင်ဟာမန်ကသတင်းတောက်တွေကိုတင်းနေလာနေမှာပြောကြားခဲ့ပါတယ်ဒါအပြင်ပုံလုတ်တဲ့ဓာတ်စီနဲ့ဓာတုပစ္စည်းတွေလည်းသူ့ရဲ့အိမ်မှာတွေ့ရတယ်လို့ဟွာကင်ဟာမန်ကပြောပါတယ်ပို့ဆောင်ရေးနဲ့ခီးသွားလာရေးဆိုင်ရာအဓိကနေရာတွေမှာလုံခြုံရေးတွေတိုးမြင့်ချထားဖို့အမိန့်ထုတ်ထားတယ်လို့လည်းဂျာမန်ပြည်ထရေးဝန်ကြီးသောမတ်စ်ဒီမိုက်ဇီယဲကပြောပါတယ်အသေးခံတိုက်ခိုက်ခဲ့သူဟာအရင်ကလည်းကိုကုတ်ကိုတတ်တည်ဖို့နှစ်ကြိမ်ကြိုးပမ်းခဲ့မှုတွေအတွက်ဆေးရောဂါဆိုင်ရာကုသမှုခံယူနေရသူဖြစ်တယ်လို့ဂျာမန်အရာရှိတွေကပြောပါတယ
်တူရကီနိုင်ငံမှာမအောင်မြင်တဲ့စစ်တပ်အာဏာသိမ်းဖို့ကြိုးစားမှုဖြစ်ပြီးတော့အာဏာပိုင်တွေဘက်ကဖမ်းဆီးအရေးယူမှုတွေကိုလုပ်နေတာမှတင်းနှလာနေကတော့သတင်းတော်42ယောက်ကိုဝရမ်းထုတ်လိုက်ပါတယ်ပညာရှင်32ယောက်ကိုလည်းဖမ်းဆီးပြီးတော့တူရကီလေကြောင်းလိုင်းကဝန်ထမ်း211ယောက်ကိုလည်းအလုတ်ကနေဖြုတ်ခဲ့ပါတယ်။ အနာသိမ့်ဖို့ညွှန်ကြားခဲ့တယ်လို့တူရကီအစိုးရကဆက်ဆွဲနေတဲ့အမေရိကန်မှာနေထိုင်သူအစ္စလမ်ဘာသာရေးခေါင်းဆောင်ဖာတူလာဂူလန်နဲ့ဆက်နွယ်ပတ်သက်နေတယ်လို့ဆိုသူတွေကိုအခုလိုမျိုးအရေးယူမှုတွေလုပ်နေတာဖြစ်ပါတယ်။ဝရန်ထုတ်ခံရတဲ့သတင်းတောက်တွေထဲမှာကြော်ကြားတဲ့စာရေးဆရာနာဇီလ်အစ်စကလက်လည်းပါဝင်တယ်လို့အစိုးရပိုင်းသတင်းအေဂျင်စီအနာဒိုလူးကဖော်ပြပါတယ်။စာရေးဆရာနာဇီလ်ဟာအာဒိုဝါအစိုးရအပေါ်ဝေဖန်ပြီးတော့ဘာသာရေးခေါင်းဆောင်ဂူလန်ကိုထောက်ခံသူတွေအပေါ်အစိုးရရဲ့နှိမ်နှင်းမှုတွေကိုစန့်ကျင်နေသူဖြစ်ပါတယ်။အနာသိမ့်ဖို့ကြိုးစားတဲ့ဇူလိုင်လ15ရက်နေ့ကမာရာမက်စ်ပင်လယ်ကမ်းခြေမြို့မှာတမရရီဂျက်ပ်ဒါယက်အာဒိုဝါအပန်းဖြေတဲခုနေတဲ့ဟိုတယ်အပေါ်တိုက်ခိုက်မှုမှာပါဝင်တယ်လို့မတင်ကားသူဒီဝရမ်ပြေးစစ်သား3ယောက်ကိုလည်းဖမ်းဆီးခဲ့ပါတယ်။ဟိုတယ်ရဲကနေပြီးတော့15မိနစ်လောက်နောက်ကျပြီးမှသူထွက်ပြေးခဲ့မယ်ဆိုရင်သူ့အနေနဲ့အသက်ခံရဒါမှမဟုတ်ရင်ပြန်ပေးဆွဲခံနိုင်ရတယ်လို့တမရအာဒိုဝါကဆိုပါတယ်။နောက်ထပ်စစ်သား4ယောက်ကတော့ထွက်ပြေးလွတ်မြောက်နေစေဖြစ်ပါတယ်ရှင်
။ဂျပန်နိုင်ငံတိုကျိုမြို့ရဲ့အနောက်ဘက်မှာရှိတဲ့ဆာဂမီဟာရာမြို့မှာရှိတဲ့အမတန်ဆွမ်းသူများဆောင်ရွက်ရေးဌာနမှာလူတစ်ယောက်ကဒါးနဲ့ဝင်ခုတ်ခဲ့တဲ့အတွက်အနည်းဆုံး19ဦးသေဆုံးပြီးတခြားလူ20လည်းထိခိုက်ဒဏ်ရာရသွားတယ်လို့ဂျပန်အာဏာပိုင်တွေကပြောပါတယ်။ဆူကွိယာမာယူရီပန်းချံအတွင်းမှာဒါးကင်ထားတဲ့လူတဦးကိုတွေ့ရကြောင်းဆောင်ရွက်ရေးဌာနကဝန်ထမ်းတွေကဒေသဆန်တော်ချင်းအင်္ဂါနေ့မနက်7နာရီခွဲလောက်မှာရဲတပ်ဖွဲ့ကိုဖုံးစစ်အကြောင်းကြားခဲ့တယ်လို့ဂျပန်သတင်းမီဒီယာတွေမှာဖော်ပြကြပါတယ်။အသက်20ဝန်းကျင်ရှိတဲ့အဲ့ဒီဒါးနဲ့တိုက်ခိုက်ခဲ့သူဟာမနက်3နာရီကျော်လောက်မှာရဲစခန်းမှာလာရောက်အဖမ်းခံခဲ့တယ်လို့ဂျပန် NHK သတင်းမှာဖော်ပြထားပါတယ်။သူဟာအရင်ကအဲ့ဒီမတန်ဆွမ်းသူများဆောင်ရွက်ရေးဌာနမှာအလုပ်လုပ်ခဲ့သူဖြစ်တယ်လို့ရဲတပ်ဖွဲ့ကိုအသိပေးခဲ့တယ်လို့ဆိုပါတယ်။သူ့အနေနဲ့ဘာကြောင့်တိုက်ခိုက်တဲ့ဆိုတာကိုအတိအကျမသိရသေးပေမဲ့မတန်ဆွမ်းသူတွေဒီကဘာမှာသူ့အနေနဲ့မရှိစေချင်ဘူးလို့ရဲတပ်ဖွဲ့ကိုပြောကြားခဲ့တဲ့အကြောင်းဂျပန်အစာဟိရှင်ဘုံသတင်းမှာကိုးကားဖော်ပြထားပါတယ
် UAV ရိကန်တန်ရဲ့မနက်ဖက်မြန်မာဘာသာစစ်စင်တွေကိုမနက်6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 kHz 93.5 လိုင်းဒိုမီတာ40 kHz 4433ညလိုင်းဒိုမီတာ48 kHz 6.85 နဲ့ဒုတိယနာရီဝတ်မှာလိုင်းလက်မီတာ190 kHz 1509တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်။အင်္ဂါနေ့မနေ့ဖက်အတွက်နိုင်ငံတကာသတင်းတွေကို VOA ကဆက်ပြီးတော့ကြီးညာပေးနေပါတယ်။အာဆီယံနဲ့အမေရိကန်ပြည်ထောင်စုကြားမှာမဟာဗျူဟာမောက်ပူးပေါင်းဆောင်ရွက်ရေးမှာနှစ်ဖက်ကြားမှာဘုံအလေးထားတဲ့ကိစ္စတွေကိုအာဆီယံနိုင်ငံသားရေးဝင်ကြီးတွေနဲ့အမေရိကန်နိုင်ငံသားရေးဝင်ကြီးဂျွန်ကယ်ရီတို့တနင်္လာနေ့ကဆွေးနွေးခဲ့ကြပါတယ်။အာဆီယံအဖွဲ့ဝင်နိုင်ငံတွေမှာဒီမိုကရေစီစနစ်၊ကောင်းမွန်တဲ့အုပ်ချုပ်မှုစနစ်နဲ့လွတ်လပ်စွာကုန်သွယ်ရေးစနစ်တွေခိုင်မာစေဖို့ကိစ္စအပါအဝင်အမေရိကန်နဲ့အာဆီယံကြားမှာစီးပွားရေးပူးပေါင်းဆောင်ရွက်မှုခိုင်မာစေရေးကိစ္စတွေကိုလာအိုနိုင်ငံဗီယန်ဂျန်မြို့တော်မှာဆွေးနွေးခဲ့ကြတာပါ။အရှေ့တောင်အာရှဒေသမှာတရားမဝင်ငါးခိုးဖမ်းနေမှုကိုတိုက်ဖြတ်နိုင်မဲ့နည်းလမ်းတွေကိုဆွေးနွေးခဲ့ကြသလိုအကြမ်းဖက်ဝါဒနဲ့အစွန်းရောက်အကြမ်းဖက်မှုတွေကိုတိုက်ဖြတ်ရေးမှာတိုးမြင့်ပူးပေါင်းဆောင်ရွက်ကြဖို့အတွက်လည်းအမေရိကန်နိုင်ငံသားရေးဝင်ကြီးကယ်ရီနဲ့အာဆီယံနိုင်ငံသားရေးဝင်ကြီးတွေသဘောတူခဲ့ကြပါတယ်။တောင်တရုတ်ပင်လယ်ကိစ္စနဲ့ပတ်သက်လို့ဆွေးနွေးခဲ့ကြတာမှလည်းရေပိုင်နဲ့အငင်းပွားမှုအတွက်တန်တမန်ရေးနဲ့ဥပဒေကြောင်းအရဆောင်ရွက်မှုတွေအပေါ်အပြည့်အဝလေးစားလိုက်နာဖို့အရေးကြီးတယ်လို့ဝင်ကြီးကယ်ရီကပြောကြားခဲ့ပါတယ်။ဖိလစ်ပိုင်နဲ့တရုတ်ရေပိုင်နဲ့အငင်းပွားမှုအတွက်နိုင်ငံတွေကြားအငင်းပွားမှုဖြေရှင်းရေး PCA ခုံတမာတိအဖွဲ့ရဲ့ဆုံးဖြတ်ချက်ကိုလိုက်နာဖို့နဲ့နိုင်ငံတကာဥပဒေတွေအတိုင်းဆောင်ရွက်ဖို့ကိုလည်းအမေရိကန်နဲ့အာဆီယံနိုင်ငံသားရေးဝင်ကြီးတချို့ကတိုက်တွန်းခဲ့ပါတယ်။အမေရိကန်နိုင်ငံသားရေးဝင်ကြီးကယ်ရီဟာတင်းလာနေတော့ကဥက္ကဋ္ဌအဖြစ်ဆောင်ရွက်တဲ့မဲခေါင်မြေအောက်ပိုင်းဒေသဆိုင်ရာစီဝေးဝဲမှာမြန်မာနိုင်ငံသားရေးဝင်ကြီးအပါအဝင်အာရှဒေသနိုင်ငံသားရေးဝင်ကြီးတွေနဲ့တွေ့ဆုံခဲ့တဲ့အကြောင်းအမေရိကန်နိုင်ငံသားရေးဌာနပြောခွင့်ရသူဂျွန်ကာဘီကဝါရှင်တန်မြို့တော်မှာအခုလိုပြောကြားခဲ့ပါတယ်
။ And he also met today with counterparts from Cambodia, Laos, Myanmar, Thailand and Vietnam.at the 9th ministerial
Cambodia, Laos, Myanmar, Thailand and Vietnam နိုင်ငံတွေကနိုင်ငံသားရေးဝင်ကြီးတွေကို၉ချိန်မြောက်မဲခေါင်မြေအောက်ပိုင်းဒေသနိုင်ငံများအစည်းအဝေးမှာဝင်ကြီးကယ်ရီတွေ့ဆုံခဲ့ပါတယ်။မဲခေါင်မြေဝန်ဒေသမှာရေရှည်ခန်းနဲ့ဖွံ့ဖြိုးတိုးတက်ရေးလုပ်ငန်းတွေလုပ်နိုင်ခဲ့တဲ့အပေါ်အစည်းအဝေးတက်ရောက်ကြသူတွေကကြိုဆိုခဲ့ကြပြီးတော့အခြေခံအစအုံပိုင်းဆိုင်ရာရေရှည်ခန်းပူးပေါင်းဆောင်ရွက်ရေးအစီအစဉ်ကိုတရားဝင်စတင်ခဲ့တယ်လို့အမေရိကန်နိုင်ငံသားရေးဌာနပြောခွင့်ရသူဂျွန်ကာဘီပြောသွားတာပါ။ Vietnam မြို့တော်မှာဒီကနေ့အင်္ဂါနေ့မှာဆက်ပြီးတော့ကျင်းပမယ့် ARF ASEAN ဒေသရင်းဆွေးနွေးပွဲနဲ့အရှေ့အာရှနိုင်ငံများဝင်ကြီးများစီဝေးပွဲကိုလည်းအမေရိကန်နိုင်ငံသားရေးဝင်ကြီးဂျွန်ကယ်ရီတက်ရောက်မှာဖြစ်ပါတယ်ရှင်။
အာဆီယံဒေသတွေမှာငြိမ်းချမ်းရေးလုံခြုံရေးနဲ့တည်ငြိမ်ရေးဆက်လက်တည်မြဲအောင်ဆောင်ရွက်သွားကြဖို့အတွက်လာအိုနိုင်ငံဗျန်ချန်းမြို့တော်မှာအာဆီယံနိုင်ငံကြီးဝန်ကြီးတွေသဘောတူခဲ့ကြပါတယ်။ဒါပေမဲ့အာဆီယံနိုင်ငံတချို့နဲ့တရုတ်နိုင်ငံကြားရေပြင်ပိုင်နဲ့အငင်းပွားမှုကိစ္စနဲ့ပတ်သက်လို့ဒီကြေညာချက်ထဲမှာတရုတ်အပေါ်တိုက်ရိုက်ပြစ်တင်ဝေဖန်တာမျိုးမပါဝင်ပါဘူး။တောင်တရုတ်ပင်လယ်ကရေပြင်နယ်နိမိတ်နေရာအများစုကိုတရုတ်နိုင်ငံကပိုင်ဆိုင်တယ်လို့ပြောနေတာမှန်မှန်ဘူးလို့နိုင်ငံများကြားအငင်းပွားမှုဖြစ်ရှိရင်ခုံတမာတိအဖွဲ့PCA ရဲ့ဆုံးဖြတ်ချက်ကိုနိုင်ငံသားဝင်ကြီးများပူးတွဲကြေညာချက်ထက်မှာဖိလစ်ပိုင်နဲ့ဗီယက်နမ်နိုင်ငံတို့ကထည့်သွင်းဖို့လိုလားခဲ့ကြပါတယ်။တာဟေးမှာရှိတဲ့ခုံတမာတိအဖွဲ့ကဇူလိုင်လ12ရက်နေ့ကချခဲ့တဲ့ဆုံးဖြတ်ချက်ပေါ်အာဆီယံနိုင်ငံတွေဘက်ကလည်းကြေညာချက်ထုတ်ပြန်ဖို့အမေရိကန်ကလိုလားပါတယ်။လာအိုနိုင်ငံသားဝင်ကြီးအပါအဝင်အာဆီယံနိုင်ငံသားဝင်ကြီးတွေနဲ့တီးခြားတွေ့ဆုံစဉ်မှာအမေရိကန်နိုင်ငံသားဝင်ကြီးဂျွန်ကယ်ရီကလည်းအဲ့ဒီလိုတိုက်တွန်းခဲ့ပါတယ်။ဒါပေမဲ့ကမ္ဘောဒီးယားနိုင်ငံကကောက်ခဲ့တဲ့အတွက်အာဆီယံရဲ့အဖွဲ့ဝင်အားလုံးသဘောတူမှုလိုအပ်တဲ့ဆိုတဲ့မူအရကြီးညာချက်ထုတ်ပြန်တဲ့အချိန်မှာဒီကိစ္စကိုတစုံတရာဖော်ပြခဲ့ခြင်းမရှိပါဘူး။အရှေ့တောင်အာရှနိုင်ငံတွေနဲ့အဲ့ဒီနိုင်ငံတွေရဲ့ပတ်ဝန်းကျင်ဒေသတွေမှာငြိမ်းချမ်းတည်ငြိမ်လုံခြုံရေးဆက်လက်တည်မြဲရေးအတွက်ဆောင်ရွက်ကြဖို့နဲ့ဒေသရင်းခံမှမှုတွေဖြစ်စေတဲ့ကိစ္စမျိုးကိုထင်းထင်းသိမ်းသိမ်းဆောင်ရွက်ကြဖို့အတွက်တနင်္လာနေ့ကထုတ်ပြန်တဲ့ကြီးညာချက်မှာဖော်ပြထားပါတယ်။
ဇူလိုင်လ24ရက်နေ့တနင်္ဂနွေနေ့ညပိုင်းတုန်းကဒီအမေရိကန်တန်ယုံဝင်းအတွင်းလှုပ်ခဲ့တဲ့လုံခြုံရေးလေ့ကျင့်မှုကြောင့်မလို့အနီးဝန်းကျင်နဲ့လမ်းသွားလမ်းလာတွေအထိတ်တလန့်ဖြစ်ခဲ့ရတဲ့အတွက်နောက်ထပ်ဒါမျိုးမဖြစ်အောင်လို့နိုင်ငံခြားရေးဝန်ကြီးဌာနကအမေရိကန်တန်ယုံကိုအကြောင်းကြားခဲ့ပါတယ်။အမေရိကန်တန်ယုံဝင်းတဲ့ကပုံမှန်လေ့ကျင့်ရေးလေ့ကျင့်မှုအတွက်မျက်ရည်ရိုပုံးတွေပတ်ဝန်းကျင်ကိုပြန့်နှံ့ခဲ့တဲ့အတွက်စိုးရိမ်မှုတွေဖြစ်ခဲ့တာပါ။အဲ့ဒီလိုမျိုးပတ်ဝန်းကျင်ကိုအနှောက်အယှက်တစုံတရာဖြစ်ခဲ့တဲ့အပေါ်တောင်းပန်ကြောင်းရန်ကုန်အမေရိကန်တန်ယုံကတနင်္လာနေ့တုန်းကထုတ်ဖော်ပြောဆိုခဲ့ပါတယ်။ဒီလိုမျိုးနောက်ထပ်မဖြစ်စေဖို့အထူးကြီးကြပ်ရှောင်ရှားဖို့နဲ့အင်ရှင်နိုင်ငံရဲ့စီးမြင်စည်းကမ်းဥပဒေကိုလေးစားလိုက်နာဖို့အတွက်မြန်မာနိုင်ငံသားရေးဝန်ကြီးဌာနကအမေရိကန်တန်ယုံကိုတယ်လီဖုန်းနဲ့ဆက်သွယ်ပြောခဲ့တယ်လို့စာနယ်လေးအကြောင်းကြားခဲ့တယ်လို့နိုင်ငံသားရေးရုံးရဲ့ Facebook လူမှုကွန်ရက်မှာဖော်ပြထားပါတယ်။တန်ယုံပြရဝံအတွင်မျက်ရည်ရုံပုံကိုတစ်ဖာဆုံးအချိန်ဆန်းသက်အသုံးပြုတာဖြစ်တယ်လို့ရဲတပ်ဖွဲ့ကပြောပေမဲ့တန်ယုံဘက်ကတော့မျက်ရည်ရုံပုံအသုံးပြုနဲ့ပတ်သက်ပြီးတော့တစုံတရာထုတ်ပြန်ခြင်းမရှိပါဘူးရှင်။
ကချင်ပြည်နယ်မှာကြာရမှာဒီကနေ့ဇူလိုင်လ26ရက်နေ့မှာစတင်မဲ့တိုင်းရင်းသားလက်နက်ကိုင်တော်လှန်ရေးအဖွဲ့အစည်းများရဲ့မျက်နှာစုံညီစည်းဝေးဘက်မှာတိုင်းရင်းသားလူမျိုးစုတွေနဲ့ဆိုင်တဲ့အဓိကအချက်၄ချက်ကိုဆွေးနွေးသွားကြမှာဖြစ်ပါတယ်ခင်ဗျာ။မန်ကြာကြီးလာကံကိုတော့ဇူလိုင်လ26ရက်ကနေ29ရက်နေ့ထိ၄ရက်ကြာကျင်းပသွားမှာဖြစ်ပြီးလုံခြုံရေးနဲ့သတင်းဖြန့်ချိမှုဆိုင်ရာကိစ္စတွေကိုလည်းအရင်ကြီးလာကံနဲ့မတူဘဲတင်းကျပ်စွာထိန်းချုပ်ထားပါတယ
်။ထဲတန်းရောက်နိုင်ငံတကာသတင်းတွေကိုမဆုမြတ်မှုနဲ့ကိုဇော်ဝင်းနိုင်တို့ကြီးညာတွားခဲ့ကြတာဖြစ်ပါတယ်ခင်ဗျာ။တော်ရရှင်များခင်ဗျာအခုဒီနေ့ဟာဆိုလို့ရှိရင်အမေရိကန်ပြည်ထောင်စုဒီမိုကရက်ပါတီညီလာခံဖွင့်ပွဲနေ့ဖြစ်ပါတယ်။ဒေတာဆန်တော်ကြီးတင်းနှင်းလာနေညနေပိုင်းညီလာခံမှာဒေတာဆန်တော်ကြီးတင်းနှင်းလာနေညနေပိုင်းမှာညီလာခံကိုဖွင့်လှစ်ခဲ့ပြီးဖြစ်ပါတယ်။ဖီလာဒယ်ဖီးယားမြို့မှာကျင်းပတဲ့အဲ့ဒီညီလာခံကိုသတင်းရယူဖို့အတွက်တက်ရောက်နေတဲ့ VOA ဝိုင်းတော်သားကိုအောင်လင်ဦးကိုအခုလိုဆက်သွယ်မေးမြန်းခဲ့ပါတယ်ခင်ဗျာ။ကောင်းလေဦးရေအခုဒီမိုကရက်တစ်ပါတီရဲ့ဒီညီလာခံစနေပြီလို့သိရပါတယ်ဆဆချင်းမှာပဲပြဿနာတွေရှိနေတယ်ဆိုပြီးတော့လေကျွန်တော်တို့ကြားရပါတယ်ဘာရီများဟိုထူးထူးခြားခြားတွေကိုကောင်းလေဦးတွေ့ရပါလိမ့်ခင
်ဟုတ်ကဲ့ဒီဒီမိုကရက်တစ်ပါတီရဲ့ဒီစနေတော့သူတည်ဝင်ရွေးချယ်မယ်ဒီ၄ရက်ကြာညီလာခံပထမနေ့ကတော့ဟိုကောင်းစင်ပေးတာလား United Together ညီညီညီညီတွဲကြအောင်ဆိုပြီးတော့ကောင်းစင်ပေးတာပါလေနောက်ပြီးတော့ဒီမိုကရက်တစ်ပါတီညီလာခံမှာတော့အကွဲပြေးမဖြစ်အောင်ဆိုပြီးတော့လေသူတို့စီစဉ်ထားပါတယ်ဒါမှလည်းဖြစ်ချင်တော့ညီလာခံမဆခင်ရပိုင်းမှာပဲဒီမိုကရက်တစ်ပါတီစံနာလောင်းဖြစ်ဖို့တည်ကြတော့ရှိနေတဲ့ဒီဟီလိုင်းနေတဲ့ဘက်ကိုတက်လိုက်ပြီးတော့ဒီကျန်တဲ့ဒီသမောက်ပြင်းနဲ့ထက်လက်တော့အမပါနီဆန်ဒါစ်ကိုဟိုပေါ်လို့နည်းနည်းနဲ့လာပြောမယ်ဆိုတော့ဖုန်းနဲ့ကိုချိုးစားရတယ်ဆိုတော့အီးမေးလ်ပေါက်ကြတဲ့အရင်းတွေဖတ်လာတော့ဒီမိုကရက်တစ်ပါတီညီလာခံအုပ်ချုပ်ဟိုလည်းနှုတ်ထွက်ရတဲ့ဒီနိုင်ငံရေးပြဿနာတွေကြုံရပါတယ်ဒါကြောင့်လည်းပဲဒီထက်လက်တော့အမစန်ဒါစ်ကိုထောက်ခံနေသူတွေနဲ့ရဖို့လူနေရခင်ညာတွေခုနှစ်ချက်တည်းဖြစ်ခဲ့တာပါနောက်ဒီထက်လက်တော့အမစန်ဒါစ်ဆိုတော့ဒီညီလာခံမတိုင်ခင်အစောပိုင်းကပဲဒီပါတီကိုယ်စားရေးကိုမိန်ကုန်းပြောသွားတာရှိပါတယ်အဲဒီမှာတော့သူကဒီ Republican Party စံနာကောင်နဲ့ဆက်ဖို့နိုင်ယူဖို့ပြင်တယ်လို့မှယူကောင်မှာနိုင်ရဖို့အရေးကြီးတယ်ဒါကိုဦးစားပေးဖို့လိုတယ်ဆိုပြီးတော့လည်းပြောသွားပါတယ
် We have got to defeat Donald Trump and we have got to elect Hillary Clinton and Tim Kaine
အနည်းဆုံးတော့ဒီကောင်နဲ့ဆက်ဖို့နိုင်ယူမှရမယ် Hillary Clinton နဲ့ကင်ကင်းကိုရွေးချယ်တင်ပြရလိမ့်မယ်ဆိုပြီးတော့သူကမိန့်ခွန်းနဲ့မှပြောသွားတာပ
ါအခုလိုဖြစ်သွားတဲ့ဖြစ်ပျက်တွေကဒီဒီမိုကရက်တစ်ပါတီရဲ့ဒီညီလာခံမှာဘလို့ခရက်ရက်ခတ်သွားမှုတွေဖြစ်နေမှာလဲခင
်ဗျဟုတ်ကဲ့ဟုတ်ဖြစ်နေတာတော့ဒီညမိန့်ခွန်းမှာလည်းပဲစန်တာဆာကိုသူ့ရက်တီ ဒီကြည့်တိုင်းပဲပေါ့လေဒီကလင်တန်ကိုထောက်ခံဖို့ဆိုပြီးတော့သူ့လူတွေသူတနက်နေ့ကစီယုံနေမယ်နောက်ပြီးတော့ဒီမင်းချင်းနဲ့ဖြစ်နေတဲ့သူ့ကိုထောက်ခံတဲ့သူတွေလည်းဟိုဖြောင်းပြလိုက်တယ်မျောလဲရပါတယ်ဒါပေမဲ့တစ်ခုရှိတာကတော့ဒီစန္ဒာကိုထောက်ခံတဲ့သူတွေကဟိုငယ်ရွယ်တဲ့သူတွေတက်ချွတဲ့သူတွေဖြစ်ကြရအောင်ဘယ်လိုလဲဟိုတိတ်ဟိုသိမ့်ဖို့သိမ့်ဖို့တော့ခက်နေတယ်အဲ့တော့ဒီမီလန်ကလာရှောက်မှလည်းသူ့ကိုထောက်ခံတဲ့သူတွေကဒီစံကွက်စာရေးဒီမီလန်ကအထင်မှောင်ပြင်မှောင်ဒီစန္ဒာပြရေးစံကွက်စာရေးကတော့ဟိုထိုက်ရတော့ကျွန်တော်ကြားလိမ့်မယ်သဘောတော့ရှိပါတယ်ခင်ဗျာ
ဟုတ်ကဲ့ဒီကနေ့ပထမနေ့စပြီးတော့ဖွင့်တဲ့နေ့မှာဘယ်သူတွေများမိန့်ခွန်းတွေပြောကြဖို့ရှိပါလဲ
ဟုတ်ကဲ့ဒီမီလန်ပထမနေ့ဒီမိန့်ခွန်းပြောမယ်သူတွေထဲမှာတော့ဒီဒီမိုကရက်တစ်ပါတီသမားလောင်းယူမှာဟိုနောက်ဆုံးချိန်ဒီပြန်ခဲ့တဲ့ဒီတယ်လီကွန်စန်တာအဖြစ်ဒီပါတီမှာအခုထိလည်းဒီချိန်များနေဟုတ်တယ်သမားကမီရှယ်ဟိုမှာလည်းပါပါလိမ့်မယ်ဟိုသူကတော့ဒီအမေရိကန်ပြည်အောင်စုံကိုဦးဆောင်မဲ့သူအနေနဲ့ညီညွတ်ရေးမိသားစုရေးတွေဦးစားပေးဖို့ဒီကြည့်အကြောင်းတွေကိုဟိုဒေတာပြောစုလို့လည်းမယ်ဆိုပြီးတော့လည်းသူတို့ဒီပါတီမီလန်ကမတိုင်ခင်မှာပဲဒီကမ္ဘာ့ကိပါတီကနေချက်ထုတ်တာသိရပါတယ်။နောက်ဒီမီလန်ပထမနေ့ပြောမယ့်အချိန်မှာသူနဲ့ထင်ရှားတဲ့ပုံကိုနောက်သူကဒီမစ္စဆူဒက်ကနေချက်ထုတ်အမှတ်လည်းဖြစ်တယ်။နောက်ပေတန်ကဒီဒီပနာချင်းနဲ့ရွေးချယ်ဆန်းနိုင်လဲဆိုပြီးတော့ဆောင်းမှာသင်ချီပြခဲ့တဲ့သူကဖြစ်တဲ့ဒီအလက်စ်ဘတ်ဝါရန်နဲ့ပါပါတယ်။နောက်တစ်ခါကျတော့ဒီအမေရိကန်လက်မှာဟောရတဲ့ခုဖြစ်တဲ့ ESL CIA ဟုတ်တာလည်းပါမယ်။နောက်ပြီးတော့ဒီမှာဘယ်ဝါမရဲ့တရားမဝင်ရလာလူတွေနေရင်အတင်းချက်ပြန်မပို့ဖို့ဆိုပြီးတော့ကိုယ်တိုင်အမေနဲ့တာဝန်ရခဲ့တဲ့ဒီမက္ကီကိုနိုင်ငံကရှေ့ပြောင်းဝင်ရောက်လာပြီးဒီ asset saver ဆိုတဲ့တရားနောက်တစ်ခါဒီအမေရိကန်ပြည်အောင်စုတရားမဝင်လာတဲ့မိဘနှစ်ပါးနဲ့မွေးလာတဲ့ asset settlement ရေမင်းကလေးငယ်ကိုခါလာဆိုတာသူတို့လည်းပါမယ်ဆိုပြီးတော့ဟိုအစီအစဉ်ထဲမှာတော့ကျင်းပထားရှိပါတယ်ခင်ဗျာ
ဒီ Republican ညီလာခံမှာရောအခု Democrat Party ကပြုတ်လုတဲ့အဲညီလာခံမှာရောဒီပြဿနာလေးတွေအနည်းများတော့ရှိနေတာပေါ့အဲ့ဒီတော့အမေရိကန်ပြည်တော်စုမှာရှိတဲ့လူတွေရဲ့သဘောထားအမြင်တွေရောဘယ်လိုများရှိပါသလဲခင်ဗျာ
အခုနောက်ဆုံးဟောလေဟိုလူရဲ့ဟိုသဘောထားနဲ့ပတ်သက်လို့သိရှိရပြောမယ်ဆိုလို့ရှိရင်ကျွန်တော်ဒီအမေရိကန်ရုံးမြင့်တန်းကြီး CNN နဲ့ ORC ဖွဲ့ဟောဒီပူးတွဲကောက်ကက်နောက်ဆုံးစစ်တမ်းရဆိုလို့ရှိရင်ဒီ Republican Party ညီလာခံဟိုမတိုင်ခင်နဲ့နောက်ပိုင်းတော့သူတို့စစ်တမ်းကောက်တာရှိရတယ်အဲ့မှာဆိုလို့ရှိရင်ညီလာခံရှင်းပါစီရင်နောက်ပိုင်းမှာဒီ Republican ဖက်ကဒီဆုံးမတော့ဖုန်းနဲ့ဆန့်ပေါ်မှာထောက်ခံမှုတက်လာတွေ့ရတယ်ဒီ Clinton တော့ဒီထောက်ခံမှုကျသွားရှိပါတယ်ဒီညီလာခံမဆိုင်ခင်မှာထောက်ခံမှု52ရာရင်လုံးရှိထားတဲ့ဆက်မှာခုနောက်ဆုံးစစ်တမ်းမှာဆိုပြီးရင်58ရာရင်လုံးဒီ6ပဲနဲ့ဆိုတိုးလာရှိတယ်။ပင်ကန်ကတော့ဒီ59ရာရင်လုံးရှိထားတာနေပြီးတော့ဒီ Republican Party ညီလာခံပြီးမှ55ရာရင်လုံးကျသွားရှိပါတယ်။ဒါပေမဲ့ဒါနဲ့ပတ်သက်လို့ပေါ့လေဒီ Republican Democratic Party ပါတီရဲ့ဒီတာဝန်ရှိသူတွေသဘောထားကိုဟိုဟိုတင်းတာရှင်းနေမှာမေးကြတဲ့အချိန်မှာတော့ဒါကတော့သူညီလာခံမပြီးသေးတဲ့အချိန်မှာဒီသဘောထားစစ်တမ်းနဲ့ပတ်သက်ပြီးသူတို့ကျွန်တော်ပြန်မပြောချင်ဘူးပေါ့လေဒါလည်းဟိုကျွန်တော်ပြန်သူတို့ကပြောတာမျှတရလို့ဆိုရပါလိမ့်မယ်။ဒါကြောင့်လဲဆိုတော့ဟိုဘူဘက်ဖက်ကန်ပါတီဖက်ကသူ့ရဲ့သဘောထားတွေသူ့ရဲ့အမြင်တွေကိုတော်ရည်ပြောသွားပြီးအချိန်မှာဟိုထောက်ခံမှုတိုးလာတဲ့အချိန်မှာဟိုသူတို့ဘက်ကကြားတာကိုထောက်ပြတာဟိုမတရားဆိုတဲ့သဘောထားမျိုးသူတို့ဘက်ကပြောနေတာဆိုတော့လည်းဒါဟိုသူတို့ကတော့သူ့ရဲ့သဘောထားတွေကိုသူ့ညီလာခံအပြေးချမှာစောင့်ကြည့်စီခြင်းနဲ့သဘောထားမျိုးပြောတာဆိုတော့လည်းဟိုသဘောကြားလို့ပြောရမှာပေါ့ခင
်ဗျ။ Okay ကျေးဇူးတင်ပါတယ်ကိုအောင်လင်းကြီးဒါတော့ကိုအောင်လင်းဦးကိုဆက်သွယ်ပြီးတော့မေးမြန်းခဲ့တာဖြစ်ပါတယ်ခင်ဗျာအခုဆက်လက်ပြီးတော့တင်ပြချင်တာကတော့မြန်မာနိုင်ငံနဲ့ဆိုင်တဲ့သတင်းတွေပါလာအိုနိုင်ငံဗီယန်ချင်းမြို့မှာကျင်းပနေတဲ့အာဆီယံနိုင်ငံသား၏ဝန်ကြီးများအစည်းအဝေးမှာတရုတ်နဲ့မြန်မာနိုင်ငံသား၏ဝန်ကြီးနှစ်ယောက်တင်းငွေနေနေကတီးတန့်တွေ့ဆုံပြီးတဲ့နောက်မှာမြန်မာနိုင်ငံသား၏ဝန်ကြီးဒေါက်အောင်ဆန်းစုကြည်ကတရုတ်နိုင်ငံကိုလာမဲ့ဩဂုတ်လအတွင်းမှာတောရဖို့စီစဉ်နေတဲ့အကြောင်းတရုတ်နိုင်ငံဘက်မှသတင်းတွေထွက်ပေါ်ခဲ့ပါတယ်ဝန်ကြီးနှစ်ဦးတွေ့ဆုံခဲ့တဲ့တဲ့မှာတရုတ်နိုင်ငံကိုချစ်ကြည်ခီးစဉ်ဖြစ်ဒေါအောင်ဆန်းစုကြည်လာရောက်လေပတ်ဖို့အတွက်တရုတ်ဆိုရရဲ့ဖိတ်ကြားချက်ကိုတရုတ်နိုင်ငံသား၏ဝန်ကြီးကပြောကြားခဲ့တာပါတောင်တရုတ်ပင်လယ်ပိုင်နဲ့အရေးအာဆီယံဆွေးနွေးပွဲအတွင်းမှာမြန်မာ၏ရည်ရည်ရဲဟာအတင်းဆောင်မှခံမဲ့နှစ်ဖက်မျှတမှုရှိအောင်ထိန်းသိမ်းဆက်ဆံနေကြတွေ့ရတဲ့အကြောင်းတရုတ်မြန်မာ၏ကျွမ်းကျင်သူတူက VOE ကိုပြောပြခဲ့ပါတယ်အကြောင်းစုံကိုမတ်အင်ဂျင်နိုင်ငံအပြည့်စုံကိုတင်ဆက်ပေးပါမယ်ခင်ဗျာ
တနင်္ဂနွေနေ့ကတရုတ်နဲ့မြန်မာနိုင်ငံသား၏ဝန်ကြီးနှစ်ဦးတီးတန့်တွေ့ဆုံပွဲမှာတရုတ်နိုင်ငံသား၏ဝန်ကြီးဝမ်ယီကတရုတ်မြန်မာဆက်ဆံရေးနဲ့ပတ်သက်လို့အခုလိုပြောဆိုခဲ့ပါတယ်သူပြောသွားတာကတရုတ်သမ္မတရှီကျင်းပင်ကဒေါအောင်ဆန်းစုကြည်ကိုနှုတ်ဆက်စကားပါလိုက်ကြောင်းနဲ့တရုတ်နဲ့မြန်မာနှစ်နိုင်ငံအနေနဲ့လေးနက်တဲ့ခင်မေရင်းနှီးမှုတွေရှိနေတဲ့အပြင်အပြန်အလှန်နားလည်မှုလေးစားမှုပံ့ပိုးမှုတွေကိုထိန်းသိမ်းထားကြောင်းသူကပြောသွားတာပါဒါ့အပြင်ပထမရက်ပေါင်း100အတွင်းအခြေအနေတွေတိုးတက်လာအောင်လှုပ်ဆောင်ခဲ့တဲ့မြန်မာအစိုးရရဲ့ဆောင်ရွက်ချက်တွေကိုတရုတ်အစိုးရကချီးကျူးဂုဏ်ပြုပါကြောင်းပြောဆိုခဲ့ပါတယ်မြန်မာနိုင်ငံသား၏ဝန်ကြီးဒေါအောင်ဆန်းစုကြည်ဘက်ကတုံ့ပြန်ပြောဆိုရမှာတော့ သူပြောသွားတာကတရုတ်နိုင်ငံဟာမြန်မာရဲ့အကြီးမားဆုံးမိတ်ဖက်အင်းကြီးချင်းနိုင်ငံကြီးတနိုင်ငံဖြစ်ကြောင်းနဲ့မြန်မာနိုင်ငံရဲ့အမျိုးသားယဉ်ကျေးစီရေးနဲ့စီးပွားရေးတိုးတက်ဖွံ့ဖြိုးမှုတို့မှာတရုတ်ရဲ့ကူညီပံ့ပိုးမှုကိုလေးစားမိပါကြောင်းပြောကြားသွားတာပါဒါအပြင်ဆွေးနွေးပွဲအတွင်းတရုတ်နိုင်ငံကိုချစ်ကြည်ရေးခီးစဉ်ဖြစ်ဒေါက်ဆန်းစုကြည်လာရောက်ဖို့တရုတ်အစိုးရရဲ့ဖိတ်ကြားချက်ကိုမစ္စတာဝမ်ယီကဒေါက်ဆန်းစုကြည်ကိုပြောဆိုခဲ့တာပါ။ဒါနဲ့ပတ်သက်လို့တရုတ်နိုင်ငံတွင်သတင်းတွေအလျင်မြန်ထွက်ပေါ်လာကြောင်းလွန်ခဲ့တဲ့ရက်ပိုင်းအတွင်းကမှတရုတ်နိုင်ငံကပြန်လည်ရောက်ရှိလာတဲ့တရုတ်မြန်မာရေးရာကျွမ်းကျင်သူယွန်းဆန်က VOA ကိုပြောပါရစေ။
It was quite broadly reported in China that Aung San Suu Kyi plans to visit China in August. Around mid-August, her visit to the United States will be...
ကျွန်းနိုင်ငံမှာကြည်ကြည်ပြင်းပြမဲ့ဖော်ပြနေကြတဲ့သတင်းတွေမှာတော့ဒေါက်ဆန်းစုကြည်အနေနဲ့တရုတ်နိုင်ငံကိုဩဂုတ်လလေလာရောက်ဖို့စီစဉ်ထားတယ်ဆိုတာပါပဲ။အမေရိကန်ပြည်ထောင်စုကသူသွားရောက်မဲ့ခီးစဉ်ကစက်တင်ဘာလ၄လောက်ကုလသမဂ္ဂအညီလာခံကြီးမကျင်းပမီသွားဖို့ရှိတယ်ဆိုတာကိုလည်းကျမတို့သတင်းတွေရထားပါတယ်။
အစိုးရထိပ်ပိုင်းခေါင်းဆောင်တအုပ်အနေနဲ့တရုတ်နိုင်ငံကိုသွားမဲ့ခီးစဉ်ဟာဒေါက်ဆန်းစုကြည်အတွက်ဒုတိယအကြိမ်ဖြစ်ပြီး2015ရွေးကောက်ပွဲမတိုင်ခင် NLD ဥက္ကဋ္ဌတအုပ်အနေနဲ့တရုတ်နိုင်ငံကိုပထမဆုံးအကြိမ်သွားရောက်ခဲ့တာပါဝင်ကြီးနှုတ်တည်တံ့ဆွေးနွေးပွဲတွင်တောင်တရုတ်ပင်လယ်ပိုင်းနဲ့ကိစ္စအရေးပြောဆိုရမှာတော့သက်ဆိုင်ရာနိုင်ငံတွေအားလုံးလိုက်နာရမယ်လှုပ်ထုံးလှုံနှီးဆိုင်ရာကြေညာချက်ကိုထိရောက်စွာအကောင့်ထဲဖော်ရေးနဲ့ငြင်းချမ်းစွာလက်တွဲဖြည့်ရှင်းရေးမှုအပေါ်မှာမြန်မာအနေနဲ့ယက်တီကြောင်ဒေါက်ဆန်းစုကြည်ကပြောကြားခဲ့တာပါအခုလိုမြန်မာရဲ့ယက်တီချက်နဲ့ပတ်သက်လို့ယွန်းဆန်ကသူ့ရဲ့သုံးသပ်ချက်ကိုအခုလိုပြောပါတယ
် issue of the South China Sea they were hoping that Myanmar would be supporting China's position somehow which did not really happen so I would say that
မြန်မာနိုင်ငံကတရုတ်ဘက်ကရပ်တည်နေမယ်လို့မျှော်လင့်ခဲ့ကြပါတယ်တကယ်တော့အဲ့ဒီလိုမဖြစ်လာခဲ့ပါဘူးဒါကြောင့်တောင်တရုတ်ပင်လယ်ပြဿနာနဲ့ပတ်သက်လို့မြန်မာနိုင်ငံရဲ့ရပ်တည်ချက်ကကြားနေတယ်နှစ်ဖက်မျှတာတယ်အတင်းဆောင်မရှိတော့အန်ဒီယေကင်းတယ်လို့ဆိုရမှာပါ
ဒေါက်ဆာစုကြည်အနေနဲ့သူ့ရဲ့ NLD ပါတီရွေးကောက်ပွဲမှာအပြတ်အသတ်နိုင်ရပြီးအစိုးရဖွဲ့စည်းပြီးတဲ့နောက်အခုလိုမြန်မာနိုင်ငံသားဝင်ကြီးတအူးအနေနဲ့အာဆီယံဒေတာတွင်းဆွေးနွေးပွဲမှာပထမဆုံးအကြိမ်တက်ရောက်ပြီးအအောင်မြင်မြင်ဆောင်ရွက်နိုင်ခဲ့တယ်လို့မြင်ကြောင်းယွန်းဆန်ကဆိုပါတယ
် In terms of Aung San Suu Kyi's participation of the Foreign Minister Summit this is the first ASEAN Foreign Minister Summit since
အာဆီယံနိုင်ငံသားဝင်ကြီးထိပ်သီးညီလာခံမှာဒေါက်ဆန်းစုကြည်တက်ရောက်ခဲ့မှုနဲ့ပတ်သက်လို့ဒါဟာသူ့ NLD အစိုးရတက်လာပြီးနောက်ပိုင်းသူ့အတွက်ပထမဦးဆုံးတက်ရောက်တဲ့အာဆီယံညီလာခံပဲဖြစ်ပါတယ်။သူ့အနေနဲ့မြန်မာနိုင်ငံသားဝင်ကြီးတူလှုပ်ဆောင်ရမယ့်အခန့်ကဏ္ဍကိုကြည်ကြည်ပြွန်ပြွန်ထမ်းဆောင်နိုင်ခဲ့တယ်လို့ဆိုရမှာပါ
။မနေ့ကကျင်းပတဲ့အာဆီယံဩစတြေးလျနိုင်ငံသားဝင်ကြီးများအစည်းအဝေးမှာတော့မြန်မာနိုင်ငံအနေနဲ့အာဆီယံဩစတြေးလျမိတ်ဖက်ဆက်ဆံရေးရဲ့ညီနာရေးမှုအဖြစ်2015ကနေ2018ခုနှစ်အထိတာဝန်ယူထားတဲ့အတွက်ဒေါက်ဆန်းစုကြည်ကပူတွဲဥက္ကဋ္ဌအနေနဲ့ဆောင်ရွက်ခဲ့တာပါ။ဒါအပြင်အစည်းအဝေးကိုတက်ရောက်လာတဲ့အာဆီယံမိတ်ဖက်နိုင်ငံတွေထဲကရုရှား၊မြောက်ကိုရီးယားစတဲ့နိုင်ငံသားဝင်ကြီးတွေနဲ့လည်းဒေါက်ဆန်းစုကြည်ကတိကျတွေ့ဆုံပြီးနှစ်နိုင်ငံဆက်ဆံရေးကိစ္စရပ်တွေကိုဆွေးနွေးခဲ့ပါတယ
်။ဒါကတော့လာအိုနိုင်ငံဗီယန်ကျင်းမြို့မှာကျင်းပနေတဲ့နိုင်ငံအာဆီယံနိုင်ငံသားဝင်ကြီးတွေရဲ့ညီလာခံအကြောင်းမှတ်အင်ဂျင်နဲ့ပြောပြသွားတာဖြစ်ပါတယ်ခင်ဗျာတော်တော်ရှင်ပါခင်ဗျာတိုင်းဒါလက်နက်ကင်အဖွဲ့21ဖွဲ့တက်ရောက်ကြမယ်ညီလာခံကို KNU ချင်းချုပ်နယ်မြေဖြစ်တဲ့ကချင်ပြည်နယ်မယားယံမှာဒီကနေ့ဇူလိုင်လ26ရက်နေ့မှာစတင်ပြီးတော့ကျင်းပတော့မှာဖြစ်ပါတယ်မြန်မာအစိုးရကကျင်းပဖို့ပြင်ဆင်နေတဲ့2021ခုနှစ်ဒီခါမှာခင်ဗျာ21ရာစုပင်လုံညီလာခံမတိုင်ခင်မှာတိုင်းဒါလက်နက်ကင်အဖွဲ့တွေအားလုံးဒီပါတက်ရောက်ကြမယ်အဲ့ဒီညီလာခံရဲ့ထူးခြားချက်နဲ့ညီလာခံမှာအဓိကထားပြီးတော့ဆွေးနွေးကြမယ့်ကိစ္စတွေကိုမတ်စုမြတ်မွန်က VOA မြန်မာပိုင်းရဲ့ရန်ကုန်ရုံးအက်ဒီတာကိုတားညုံကိုဆက်တွယ်မေးမြန်းထားတာကိုနားဆင်ပါခင်ဗျာ
။ဟုတ်ကဲ့ကိုတားညုံရေအခုဒီကနေ့ကစပြီးတော့ဒီမိုင်းကြားရံမှာတိုင်းရင်းသားညီလာခံစတင်ပြီဆိုတော့ဒီတစ်ခေါက်ဒီတိုင်းရင်းသားညီလာခံမှာအဓိကသူတို့ဆွေးနွေးမယ့်အကြောင်းအရာတွေကဘာတွေလို့သိရပါလဲရှင
့်။အခုကျွန်တော်တို့ဒီရန်ကုန်ရုံးကသတင်းတောက်နှစ်ယောက်ကတော့အခုဆိုရင်မိုင်းကြားရံညီလာခံလုပ်မယ့်နေရာကိုတော့ရောက်နေပါပြီ။ဒါပေမဲ့ဖုန်းလိုင်းအဆက်အသွယ်ကအခုအနေထားမှာလုပ်လို့မရဘူးဖြစ်နေပါတယ်ခင်ဗျာ။အဲ့တော့သူတို့ရှိရာရတဲ့အချက်လက်ရဆိုရင်တော့အခုညီလာခံမှာအဓိကအချက်၄ချက်ကိုသူတို့ဆွေးနွေးမယ်လို့သိရပါတယ်ခင်ဗျာ။ပထမချက်ကတော့ဒီပင်လုံဆိုတဲ့အခြေခံအချက်လက်ကိုသူတို့စာတမ်းတင်ပြီးတော့ဆွေးနွေးကြမှာပါ။အဓိကတော့အရင်ပင်လုံနဲ့ပတ်သက်လို့သူတို့ရဲ့ဘလို့အသေးပဲဖွင့်ဆိုလဲဆိုတာကိစ္စပါ။ဘာလို့ဆိုတော့အစိုးရပင်လုံညီလာခံ21ရာစုပင်လုံညီလာခံခေါ်မယ်လို့ပြောထားတာ။ Now, the money check out of Chigan Ubri, but the Chaladu Sunim Ludiawa, now the Matonga, Lung Yung Yi, Kagui, Say, Chaladu, Sunima Pibu, the Maliga or the Nanga Yi, Tusson Sunimu, move on, Say, Chaladu, Sunim Ludiawa, Mandi Lijama, Akuna Dolu, Nama Lina Pataluga, Nanga Yi, Tusson Sunimu, move on, Say, Kisari, Pian Sunimet, Rekisaha.
အခုလာမယ့်27ပင်လုံးရာပင်လုံးဒီညီလာခံအတွက်အရေးကြီးတဲ့ခြေလှမ်းတရားဖြစ်တဲ့ဆိုတော့ဒီတိုင်ငင်ကလည်းတိုင်းသားတွေဘက်ကပြောထားတာရှိပါတယ်။ဟုတ်ကဲ့ပါရှင်။အဲ့တော့ကိုသားညုံပြောသလိုပဲဒီမြန်မာအစိုးရကနှစ်ဆက်တဲ့ရာစုပင်လုံးညီလာခံကိုဒီဩဂတ်လမကုန်ခင်မှာလဲကျင်းပဖို့သူတို့ပြင်ဆင်နေတယ်ပေါ့လေ။အဲ့ဒီမတိုင်ခင်မှာအခုလိုမျိုးဒီမိုက်ချာရံမှာတိုင်းသားလည်းနဲ့ကင်
အနေနဲ့က27ပင်လုံးဒီနီလာခံကိုလာမယ့်ဩဂတ်လထဲမှာသူတို့ကျင်းပဖို့အတွက်ရည်ရွယ်ထားတာပါအဲ့တော့ဒီမတိုင်ခင်မှာတိုင်းသားတွေလက်နက်ကင်အဖွဲ့အစည်းတွေအားလုံးစုံညီတဲ့စီဝေးတရားဖြစ်ပါတယ်ဒီစီဝေးကပြောမှဆိုရင်တော့အာလက်ရှိမြန်မာနိုင်ငံမှာရှိတဲ့ဒီတိုင်းသားလက်နက်ကင်အဖွဲ့အစည်းက၄မျိုးလေးစားရှိတယ်လို့ပြောရမှာပါပထမတစ်မျိုးကတော့လက်ရှိ NCA ပေါ့နော်တနင်္ဂနွေလုံးပြစ်ခတ်ရဲစေးစာချုပ်ကိုသဘောတူထားတဲ့အဖွဲ့အစည်းတွေရှိပါတယ်အဖွဲ့အစည်း၈ဖွဲ့ရှိပါတယ်နောက်တစ်ခုကဒီ NCA ကိုလက်မှတ်မထိုးထားတဲ့အဖွဲ့ဖြစ်တဲ့ UNFC ဆိုတဲ့တိုင်းသားမဟာမိတ်အဖွဲ့အစည်းရှိပါတယ်နောက်နံပါတ်၃မျိုးစက UNFC မှာလည်းမပါဘူး NCA လည်းလက်မှတ်မထိုးထားတဲ့အဖွဲ့ပါ1နဲ့ Mila ဆိုတဲ့အဖွဲ့ပါတိရုပ်ဒေသခြေခံတဲ့အဖွဲ့တွေပါနောက်နံပါတ်၄မျိုးစကတော့လက်ရှိတမလို့ဘက်ကလုံးလုံးကိုလက်မခံတဲ့အနေအထားမျိုးဖြစ်နေတဲ့အဖွဲ့၃ခုပါဒီကိုကန့်ရဲ့နောက်တစ်ခု TNL ခေါ်တဲ့ဒီပလောင်တက်မလို့ရဲ့နောက်တစ်ခုကအေးဒီရခိုင်တက်ရဲ့ဒီအဖွဲ့၃ခုပါတယ်ဆိုလိုတာကတော့အခုဒီမိုင်ဂျာယန်ညီလာခံကဒီ၄မျိုးလေးစားတိုင်းသားအားလုံးပါဝင်မဲ့စီဝေးလို့ကျွန်တော်သိရပါတယ်သူတို့ပြောတာတော့အဖွဲ့21ဖွဲ့ကိုဖိတ်ကြားထားတယ်လို့သိရပါတယ်ဒါပေမဲ့1နဲ့မိုင်လာတက်မတက်ဆိုတာတော့မသိတာလေးပါဘူးကျွန်တဲ့အဖွဲ့စည်းတော်များကတော့ရောက်နေပြီလို့ကျွန်တော်တို့သတင်းတောက်တွေကတစင်သိရပါတယ
်စစောပြောသွားသလိုပဲဒီကနေ့စတင်မဲ့ဒီမိုင်ဂျန်ယန်တိုင်းသားညီလာခံမှာသူတို့အဓိကဆွေးနွေးမဲ့ကိစ္စတွေမှာကဒီပင်လုံဆိုတာဘာလဲဆိုတဲ့အဓိပ္ပာယ်ဖွင့်ဆိုချက်ကိုတိုင်းသားတွေဆွေးနွေးကြဖို့အဓိကဆိုတော့ဒီခုနကိုသားညုံပြောတဲ့ဒီ NCA မှာလက်မှတ်ထိုးထားတဲ့တိုင်းသားတွေရောမထိုးထားတဲ့တိုင်းသားအဖွဲ့တွေရောပါတယ်ဆိုတော့ဒီကိစ္စတွေကိုဆွေးနွေးတဲ့အခါမှာသူတို့တွေကြားမှာဘယ်လောက်ထိပြည်လည်မှုအမြင်တူမှုညှိနှိုင်းနိုင်မှုရမယ်လို့ရောခံမှန်းလို့ရပါလေရှင်
အဲ့ဒီမှာခုနကကျွန်တော်အဲကြောင့်မလို့ဒီစီဝေးကလည်းအရေးကြီးတယ်ဆိုတာက NCA လက်မှတ်ထိုးထားတဲ့ဖွဲ့စည်းတွေရှိပါတယ် NCA ကိုလက်မှတ်ထိုးထားတယ်ဒါပေမဲ့ NCA မထိုးထားတဲ့ဖွဲ့စည်းတွေပါပါတဲ့ခါကျတော့ခုနကပြောလို့ဘယ်လောက်ထိတညီတဲ့အတန်ထွက်လာမလဲဆိုတာကတော့အားလုံးစောင့်ကြည့်ရတဲ့အနေအထားပါဒီပေါ်မှာတန်တရားတွေလည်းရှိကြပါတယ်ရှိကြတယ်ဆိုတာကတိုင်းသားလက်နက်ကိုင်ဖွဲ့စည်းတွေမှာလည်းတစ်ခုနဲ့တစ်ခုရဲ့ပုံစံမတူကြဘူးတစ်ခုရဲ့ယက်တိကျမ်းမတူကြဘူးအဲ့လိုအနေအထားမျိုးမှာတစုတဲ့ဘာတန်ထွက်လာမလဲဆိုတဲ့ကိစ္စကတော်တော်လေးစဉ်းစားကြရတော့ရှိပါတယ်ဒါပေမဲ့ခုနပြောလို့ပေါ့တိုင်းသားဖွဲ့စည်းတွေအားလုံးလက်နက်ကိုင်ဖွဲ့စည်းတွေအားလုံးစွန့်ချင်းအားဖြစ်တော့တစုံတရာပင်လုံးညီလာခံအတွက်အနောက်ရှက်ဖြစ်မလားအထောက်ပြုံဖြစ်မလားဒါကလည်းစိတ်ဝင်စားစရာအခြေအနေပါတမလို့ဘက်ကဆိုရင်တော့ဒီတိုင်းကမှပြောထားပါတယ်မိုင်ဂျာယန်ဒီလာကံကိုသူတို့အနေနဲ့သဘောမကျတဲ့ပုံစံပေါ့ဘာဖြစ်လို့လဲဆိုတော့ဒီဒီလာကံကထွက်လာတဲ့တောင်းစုချက်တွေဘာတွေကနေပြီးတော့ပင်လုံးဒီလာကံအတွက်သွားပြီးအနှောက်ယှက်ဖြစ်မလားဆိုရယ်စွန့်ကြံမျိုးတက်မလို့မှာရှိတာကိုလည်းကျွန်တော်သတိထားမိပါတယ်
ဟုတ်ကဲ့ပါအဲ့ဒီတက်မလို့ကိစ္စပြောတဲ့ခါကျတော့အခုလုံနေတဲ့စီဝေးပွဲမှာတိုင်းသားလက်နက်ကိုင်အဖွဲ့တွေလည်းတော်တော်များများလာကြတယ်နောက်တစ်ခါဒီအရက်ဖက်အဖွဲ့အစည်းတွေလည်းလေးလာသူတွေအနေနဲ့တက်ရောက်ဖို့ဖိတ်ကြားတာရတယ်လို့သိရတယ်နောက်တစ်ခါသတင်းတောက်တွေလည်းအများကြီးရောက်နေတဲ့ခါကျတော့ဒီတိုင်းသားညီလာခံရဲ့လုံခြုံရေးနဲ့ပတ်သက်လို့ရောဘလောက်ထိသူတို့တင်းတင်းကြပ်ကြပ်လှုပ်ထားတယ်လဲလုံခြုံရေးအခြေအနေဘယ်လိုရှိပါလဲရှင်
ပြောမယ်ဆိုတော့ဒီညီလာခံမတိုင်ခင်အခြေအနေလို့ကျွန်တော်အရင်ဆုံးပြောချင်ပါညီလာခံမတိုင်ခင်မှာတက်မလို့ဒေသရှင်းလင်းပွဲမှာညီလာခံနဲ့မိုက်ဂျာရီနဲ့ပတ်သက်လို့တက်မလို့ဘက်ကသဘောထားတွေခုနကကျွန်တော်ပြောလို့ပြောသွားတာရှိပါတယ်အဓိကမိုက်ဂျာရီညီလာခံနဲ့ပတ်သက်ပြီးတော့သူတို့အနေနဲ့တက်နိုင်သမျှအကူအညီပေးနေဒါပေမဲ့ဒီညီလာခံဟာလာမယ့်ပင်လုံးညီလာခံအတွက်အနှောက်အယှက်ဖြစ်မလားဆိုရယ်စုံညီချက်မျိုးတက်မလို့ဘက်မှာရှိတယ်တက်မလို့ဘက်ကတိတ်လို့လားရှိဖို့တော့မရဘူးဒါပေမဲ့အကူအညီပေးမယ်လို့တော့သူကတိပေးခဲ့တာရှိပါတယ်ဒီတိုင်းပဲအခုကျွန်တော်သိရလို့ဆိုရင်တော့ဒီကျွန်တော်တို့သတင်းတောက်တီကမိုင်ဂျန်သွားတဲ့ခါမှာရဲလုံဂျုံကြီးကသူတို့ဒီအစိုးရထိန်းချုပ်ရနေရာအထိကိုသူတို့ယူပေးတယ်လို့သိရပါတယ်ဒါပေမဲ့တပ်ဖက်ကတော့တပ်စခန်းကြီးဖျက်ရတဲ့ခါကျတော့တပ်ဖက်ကနေပြီးတော့ဒီသတင်းတောက်တီရဲ့အချက်လက်တွေတိတိကျကျကိုတောင်းခံတယ်လို့ကျွန်တော်တို့သိရပါတယ်တော့လက်ရှိအဖြစ်ဒါတပ်ဖက်ကလုံခြုံရေးပေါ့နော်တဆက်ထဲမှာပဲဒီလက်နက်ကိုင်ဖွဲ့စည်းတဲ့ဘက်ကလည်းသူတို့ရဲ့လုံခြုံရေးကိုမြင့်ထားတယ်လို့သိရပါတယ်အဓိကဒီမီဒီယာတွေနဲ့ပတ်သက်လို့စီမင်းစည်းကမ်းချို့ကိုထုတ်ပြန်ထားတယ်လို့သိရပါတယ်အဲ့တော့ပြောမှဆိုတော့ဒိန်းတော့တွေလုံချုံရေးနဲ့ဘက်ကတော့ခုနမာဂျန်တော့တဲ့လမ်းတစ်လျှောက်လုံးမှာတော့လုံချုံရေးကိုတက်ကောရေးကောတော့သက်ဆိုင်ရာဒီလမ်းကိုင်ဖွဲ့စည်းသူကအကုန်လုံးယူပြီးတာတော့တွေ့ရပါတယ
် VOA မြန်မာပိုင်းအသံလွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပြနေပါတယ်ဒ မြန်မာစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနေ့7နာရီကနေ9နာရီအထိတစ်ချိန်နေ့လယ်12နာရီကနေနေ့ခင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ BOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.boanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
မင်္ဂလာနံနက်ခင်ဗျာအခုနားဆင်နေကြတာကတော့ VOA မြန်မာပိုင်းရဲ့အင်္ဂါနေ့မနေ့ဖက်ထုတ်လွှင့်ချက်တွေပဲဖြစ်ပါတယ်။လိုင်းဒိုမီတာ32 40 48တို့ပြင်လိုင်းဒိုမီတာ50 kHz 5999နဲ့လိုင်းလက်မီတာ190 kHz 1505တို့ကပါတိုးချဲ့ပြီးတော့ထုတ်လွှင့်ပေးနေတာဖြစ်ပါတယ်ခင်ဗျာ။အခုဒုတိယပိုင်းမှာနားဆင်ကြမယ်အထက်မှာဆိုရင်တော့ကမ္ဘာသတင်းမီဒီယာတွေကမြန်မာနိုင်ငံအကြောင်းကောက်နှုတ်ချက်ကိုတင်ပြပေးမှဖြစ်တယ်လို့မနေ့ကအင်္ဂလိပ်စာသင်ခန်းစာကိုလည်းနားဆင်ကြမှာပါ။အပတ်စဉ်အစီအစဉ်တွေကိုတင်ဆက်တဲ့အခါမှာဆိုရင်တော့
သုံးမယ်ဆိုလို့ရှိရင်သူကအတိုးမဲ့ချင်းဝင်နေသုံးလို့ရအောင်စီစဉ်ပေးမှာပေါ့ဆိုတော့ဒီရက်ကနောက်ဆုံးပေါ့မိပညာတွေဖြစ်တဲ
့ဒါကတော့စီဝါရေးနိုင်ငံဝင်ကဏ္ဍမှာနားဆင်ကြမှာဖြစ်ပါတယ်အဲ့ဒါအပြင်တုတ္တစုံနဲ့အမေရိကန်တခွင်အစီအစဉ်ကိုလည်းထုတ်လွှင့်ပေးမှာဖြစ်ပါတယ်အခုရင်ဆုံးတော့ကမ္ဘာမီဒီယာတွေထဲမှာဖော်ပြနေတဲ့မြန်မာနိုင်ငံအကြောင်းကောက်နှုတ်ချက်ကိုတင်ပြပေးပါမယ်ခင်ဗျာပထမဆုံးတင်ပြပေးချင်တာကတော့ Science of Myanmar Peace Grow Stronger မြန်မာနိုင်ငံအတွက်ညဉ့်ညံ့ရေးဟာပိုးပြီးတော့အားကောင်းလာပြီဆိုပြီးဘန်ကောက်ပို့သတင်းစာမှာဆောင်းပါးရှင်လာရီဂျေကင်ရေးသားထားတဲ့သုံးသက်ချက်ဆောင်းပါးဖြစ်ပါတယ်။ရှေ့လာမဲ့ဩဂုတ်လကမှကျင်းပမယ်ဆိုတဲ့ညဉ့်ညံ့ရေးညီလာခံနဲ့ပတ်သက်ပြီးတော့တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေကြားမှာနေမထိထိုင်မတာအခြေအနေမျိုးကြုံနေရပါတယ်ဆိုပြီးတော့ဆောင်းပါးကိုအစချီရေးသားထားပါတယ်။ပြည်တော်စုညဉ့်ညံ့ရေးညီလာခံကတော့ဖက်ဒရယ်ပြည်တော်စုပေါ်ပေါ်ရေးနဲ့ညဉ့်ညံ့ရေးအရှိတီတန့်မှုအတွက်ရည်ရွယ်ပြီးတော့မြန်မာနိုင်ငံအရသာအစိုးရရဲ့ခေါင်းဆောင်ဒေါအောင်ဆန်းစုကြည်ကအဆိုပြုခဲ့တာဖြစ်တယ်လို့ဆိုပါတယ်။နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါအောင်ဆန်းစုကြည်နဲ့ကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်မှူးကြီးမင်းအောင်လှိုင်တို့ကြားမှာအစဉ်ပြေမှုတွေပြသနေတာကလည်းသူတို့လိုတိုင်းဖြစ်အောင်ဆွဲသွင်းနေကြတာဖြစ်တယ်ဆိုပြီးတော့တချို့တိုင်းရင်းသားခေါင်းဆောင်တွေကယူဆနေကြတဲ့အကြောင်းထောက်ပြရေးသားထားပါတယ်။ဒီလိုညီလာခံကြီးကိုတက်ရောက်ဖို့အရေးအတွက်နေပြည်တော်ရန်ကုန်နဲ့ထိုင်းနိုင်ငံချင်းမိုင်မြို့တွေမှာအစည်းအဝေးတွေအကြီးအကဲပြုလုပ်ခဲ့ကြတယ်အခုလက်ရှိအခြေအနေမှာတော့ဒီညီလာခံကြီးကိုဘေးထွက်နေမလားပါဝင်ဆွေးနွေးကြမလားဆိုတာကိုညှိနှိုင်းနေကြတာဖြစ်တယ်ဆိုပြီးတော့ရေးသားထားပါတယ်ဒီကိစ္စကိုအခုတိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေကြားမှာအကြီးအကျယ်ဆုံးဖြစ်မယ်လို့ဆိုရမယ်တရုတ်မြန်မာနယ်စပ်ကချင်ပြည်နယ်အတွင်းမှာကျင်းပမဲ့မိုင်းကြယ်ရန်ညီလာခံမှာဆွေးနွေးကြမှာဖြစ်ပါတယ်ဒီလိုအရေးပါလာတဲ့ညီလာခံကြီးမှာတိုင်းရင်းသားအဖွဲ့တွေကြားမှာကွဲပြားနေကြတဲ့နိုင်ငံရေးဆွေးနွေးမှုလားအပြစ်ခတ်ရစေးလားအလုံးပါဝင်မှုရှိတဲ့ဆွေးနွေးညှိနှိုင်းမှုလားဆိုတဲ့အချက်၃ချက်ကိုအဓိကထားပြီးတော့ဆွေးနွေးကြပါလိမ့်မယ်ဆိုပြီးတော့လည်းရေးသားထားပါတယ်လူမျိုးစုတိုင်းရင်းသားအဖွဲ့အစည်းတွေအနေနဲ့ကတော့နိုင်ငံရေးနဲ့အခြေခံဥပဒေပြုရင်ပြောင်းလဲရေးပြုလုပ်မှသာနှစ်ပေါင်း60နီးပါးဖြစ်ပွားနေတဲ့အကြမ်းဖက်မှုတွေကိုချုပ်ငြိမ်းနိုင်စေလိမ့်မယ်လို့ယူဆတဲ့အကြောင်းရေးသားထားပါတယ်အဖြစ်ဆုံးကို bangkokpost.com online မှာဖတ်ရှုနိုင်ပါတယ်နောက်ဆက်လက်တင်ပြချင်တာကတော့ The Lady and the Generals အမျိုးသမီးကြီးနဲ့ဗိုလ်ချုပ်များဆိုတဲ့ခေါင်းစဉ်နဲ့ AWR online မှာ editor အောင်စော်ရေးသားထားတဲ့ဆောင်းပါးဖြစ်ပါတယ်။မြန်မာနိုင်ငံအရေးကိုစောင့်ကြည့်နေကြသူတွေအမြင်မှာတော့အစိုးရနဲ့စစ်တပ်တို့ကြားမှာဘလို့အခြေအနေရှိတယ်လဲဆိုပြီးတော့ကြည့်နေကြတာပါ။ပြီးခဲ့တဲ့သတင်းပတ်အတွင်းမှာဒီလိုနှစ်ဖက်ကြားဆက်ဆံရေးဟာစိတ်ဝင်စားဖို့အကောင်းတဲ့အနေအထားကိုပြသလိုက်တယ်လို့ရေးသားထားပါတယ်။ဇူလိုင်လ19ရက်နေ့ဟာဗိုလ်ချုပ်အောင်ဆန်းနဲ့အာဇာနီကြီးတွေလောက်ကျန်ခံရတဲ့အာဇာနီနေ့အခမ်းအနားဖြစ်ပြီးတော့ကာဝေးဥစုကြီးဗိုလ်ချုပ်မှူးကြီးမင်းအောင်လှိုင်တက်ရောက်ပြီးတော့အလေးပြုခဲ့ပါတယ်။ဒါဟာဗိုလ်ချုပ်မှူးကြီးမင်းအောင်လှိုင်ရဲ့နောက်ပိုင်းသူ့ရာထူးကိုဆက်ခံမဲ့သူတွေအတွက်လည်းအစင်လာတစ်ခုဖြစ်လာစေလိမ့်မယ်လို့ထောက်ပြထားပါတယ်။ပိုးပြီးတော့ထူးခြားတာကတော့အဲ့ဒီအခမ်းအနားအပြီးဗိုလ်ချုပ်မှူးကြီးဟာအရက်ဝက်တိုက်ပုံအင်ဂျင်နဲ့ပစိုးဝစ်ပြီးတော့ဒေါ်အောင်ဆန်းစုကြည်ရဲ့ရန်ကုန်မြို့ကနေအိမ်မှာပြုတ်လုတဲ့စွန့်ကပ်ပွဲအခမ်းအနားကိုတက်ရောက်ခဲ့တာပဲဖြစ်ပါတယ်။ဒေါ်အောင်ဆန်းစုကြည်ဗိုလ်ချုပ်မှူးကြီးမင်းအောင်လှိုင်နဲ့ထင်ရှားတဲ့တန်ဃာတော်တွေကြားမှာပြုံးပြုံးရွှင်ရွှင်ကြားအတူတကွာတွေ့ရတဲ့ဓာတ်ပုံတွေကပြည်တွင်းပြည်ပမြမအရေးစောင့်ကြည့်လေ့လာနေကြသူတွေကြားမှာအထူးကိုစိတ်ဝင်တစားဖြစ်ခဲ့ရတယ်ဆိုပြီးတော့ရေးသားထားပါတယ်။အဲ့ဒီအခမ်းအနားကိုဒုတိယသမ္မတဗိုလ်ချုပ်ကြီးဟောင်းမြင့်ဆွေဗိုလ်ချုပ်ကြီးဟောင်းသူရဥရှိမန်းတို့လည်းတက်ရောက်ခဲ့ကြပါတယ်။ဒါဟာမြမနိုင်ငံရေးအခင်းကျင်းတဲ့အတွက်ထူးခြားတဲ့ဖြစ်စဉ်တစ်ခုဖြစ်ပေမဲ့ဒရီထားပြီးတော့ဂျိုဆူရမှာဖြစ်တဲ့အကြောင်းရေးသားထားပါတယ်။အပြည့်စုံကို erawri.org online မှာဖတ်ရှုနိုင်ပါတယ်ခင်ဗျာ။
တောင်းနေရအတွက်လူမျိုးတွေဟာလူသားတွေနဲ့ရင်မောင်းတန်းပြီးလှုပ်လှုပ်နေကြတာပါ။အိမ်ပြင်ထွက်ပြီးလှုပ်လှုပ်ကြရတဲ့လူသမီးတွေရဲ့ဘေးကင်းလုံခြုံရေးအတွက်လက်ရှိမြန်မာနိုင်ငံတရားဥပဒေအရတရားဥပဒေကိုလက်တွေ့ကျင့်သုံးနေတဲ့အာဏာပိုင်တွေဘက်ကဆောင်ရွက်ပေးဖို့တာဝန်ရှိတဲ့အတိုင်းမမမမတ်ခိုင်ခံခန့်ခန့်ရက်တီကာကွယ်ပေးနေတာမျိုးရှိပါရဲ့လား။လုံလောက်ပါရဲ့လားဆိုတာအခုလာမယ့်အင်္ဂါနေ့ညတရားရည်လိုင်းအစီအစဉ်မှာဆွေးနွေးကြရအောင်ပါ။ဒီစီစဉ်မှာပါဝင်ဆွေးနွေးခြင်းနဲ့ဆိုရင်အင်္ဂါညအမီဆက်သွယ်ရမယ့်ဖုန်းနံပါတ်ကိုပို့ထားပေးပါ။ကိုယ်တိုင်ပါဝင်ပြီးမဆွေးနွေးနိုင်ဘူးဆိုရင်လည်းဆွေးနွေးခြင်းတဲ့အကြောင်းအရာကိုစာနယ်ပဲဖြစ်ဖြစ်အတန်ဖိုင်နယ်ပဲဖြစ်ဖြစ်ကြိုပြီးပို့ထားလို့ရပါတယ်။ VOA ရဲ့ဖုန်းနံပါတ်က1-239-382-999လေး။ email လိပ်စာက burmese@voanews.com ဖြစ်ပါတယ်။ပါဝင်ဆွေးနွေးကြဖို့သောတာရှင်တွေအားလုံးကိုဖိတ်ခေါ်ပါတယ်ညာ။
အင်္ဂါညတိုက်ရိုက်လေလံအစီအစဉ်မှာပါဝင်ဆွေးနွေးလို့သူတွေဒီကနေ့ည9နာရီမတိုင်ခင် VOE ကိုအချိန်မီဆက်သွယ်ရဖို့ထပ်မံပြီးတော့တိုက်တွန်းအပ်ပါရခင်ဗျာ။အခုတော့မနက်ခင်းအင်္ဂလိပ်စာသင်ခန်းစာကိုလေ့လာနိုင်ကြပါပြီ။မနက်ခင်းတိုင်းနားဆင်နေကြ American Indian 3အင်္ဂလိပ်စာသင်ခန်းစာတွေကိုဒေါ်လာလတ်တန်းကစီစဉ်တင်ဆက်ပေးနေတာဖြစ်ပါရခင်ဗျာ။
ဒီကိမ်နဲ့တင်ပြမယ် idiom အသုံးကတော့
lip service
ဆိုတာပဲဖြစ်ပါတယ်စာလုံးပေါင်းက lip lip ကနှုတ်ခါ service service ကတခုခုကိုလှုပ်ဆောင်ပေးတာဆိုတော့ squat ခုံရဲ့ဓာတ်ရိုက်အဓိပ္ပာယ်ကတော့နှုတ်နဲ့တခုခုကိုလှုပ်ဆောင်ပေးတာပေါ့ lip service တဲ့လိုက်ဖက်တဲ့ကြိယာကတော့ give give ဒါမှမဟုတ် pay pay ဖြစ်ပြီးတော့ give lip service ဒါမှမဟုတ်ရင် pay lip service လို့ပြောလို့ရပါတယ် idiom တွေကတော့တခုခုကိုလုပ်ပေးပါမယ်တခုခုကိုထောက်ခံပါတယ်သဘောတူပါတယ်ဆိုပြီးတကယ်တော့လက်တွေမှာစိတ်ထဲကမပါနားကြကောင်းအောင်အပြောတက်တဲ့လုပ်တာမျိုးတကယ်လက်တွေလုပ်ပေးတာဘာမှမရှိတာကိုဆိုလိုတာဖြစ်ပါတယ်ဒီလုံးနဲ့ပတ်သက်လို့ George Groby ရဲ့ဥပမာကိုနားဆင်ကြကြရအောင်
They paid lip service that the elections will be free and fair, but they had no intention of doing so.
သူတို့ကရွေးကောက်ပွဲကိုလွတ်လပ်ပြီးတရားမျှတပါမယ်လို့လောကလှုပ်ထားခဲ့တယ်လေ။လက်တွေ့မှာတော့ဒီလိုလှုပ်ပြီးဖို့သူတို့မှရည်ရွယ်ချက်မရှိဘူးလို့အတည်ပြုရပါတယ်။ဥပမာကိုနောက်တစ်ခေါက်နားဆင်ကြည့်ကြရအောင်
။ They paid lip service that the elections will be free and fair.But they had no intention of doing so.
တခုခုကိုသဘောတူပါတယ်ထောက်ခံပါတယ်လုပ်ပေးပါမယ်လို့လောကချောပြီးတကယ်တော့လက်တွေမှာမလုပ်ပေးခဲ့ဘူးအပြောကြီးတသက်ပဲဆိုရင် idiom အသုံးအရာဘယ်လိုပြောမလဲ
Give lip service
လို့ပြောလို့ရပါတယ်အဲ့ဒါကတော့ဒီကိစ္စမင်းတင်ပြခဲ့တဲ့ idiom အသုံးပဲဖြစ်ပါတယ်
ကတော့အင်္ဂလိပ်စာသင်ခန်းစာအစီအစဉ်ကိုနားဆင်ကြရတာပဲဖြစ်ပါတယ်အခုတော့အပတ်စဉ်အစီအစဉ်တွေကိုဆက်လက်ပြီးတော့တင်ပြသွားမှာပါပထမဆုံးနားဆင်ရမှာတော့စီးပွားရေးကဏ္ဍဖြစ်ပါတယ်မြန်မာနိုင်ငံမှာလိုအပ်နေတဲ့ပတ်ဝန်းကျင်ထိန်းသိမ်းရေးနဲ့ဆိုင်တဲ့ဆက်ပစ္စည်းတွေဝယ်ယူနိုင်ရေးအတွက်ဩစတြေးလျနိုင်ငံကအကူအညီပေးဖို့စီစဉ်နေပါတယ်ဩစတြေးလျနိုင်ငံဗီယန်နာမြို့မှာကုလသမဂ္ဂဥဆောင်ကျင်းပနေတဲ့တဘာဝပတ်ဝန်းကျင်ထိန်းသိမ်းရေးညီလာခံကိုတက်ရောက်ဖို့ရောက်ရှိနေတဲ့မြန်မာနိုင်ငံတရားစာသားနဲ့တဘာဝပတ်ဝန်းကျင်ထိန်းသိမ်းရေးရဝင်းကြီးဌာနရဲ့ဝင်းကြီးပြည်တော်စုဝင်းကြီးဦးအောင်ဝင်းနဲ့ဩစတြေးလျတာဝန်ရှိသူတွေတွေ့ဆုံစဉ်မှာအခုလိုအကူအညီပေးမယ့်အစီအစဉ်ဖြစ်ပေါ်လာတာပါဩစတြေးလျအစိုးရအပါအဝင်သက်ဆိုင်ရာကုမ္ပဏီအသီးသီးကတာဝန်ရှိသူတွေနဲ့တွေ့ဆုံညှိနှိုင်းရေးအတွက်စီစဉ်ဆောင်ရွက်ပေးခဲ့တဲ့မင်္ဂလာမြန်မာကညွှန်ကြားရေးမှူးဒေါက်တာဖုန်းဝင်းကိုဆက်သွယ်ပြီးတော့အခုစီးပွားရေးကဏ္ဍမှာကိုဇော်ဝင်းလှိုင်ကတင်ပြပေးထားပါတယ်ခင်ဗျာနားဆင်ကြပါ
အစီအစိုးရနေပြီးတော့မြန်မာအစိုးရကိုပူဖို့ဆိုပြီးတော့အတိုးမဲ့ချင်းလေးပေးဖို့ဆောင်ရွက်ထားတဲ့လုပ်ငန်းလေးရှိတယ်။ဟိုအစီအစဉ်လေးပေါ့လေ။အဲ့ဒီအစီအစဉ်ကိုအဓိကဟိုတာဝန်ယူဆောင်ရွက်တဲ့ဟိုဌာနကဗဏ္ဍာရေးဝန်ကြီးဌာနကနေပြီးတော့ဒီရပန်းကိုလွှဲထားတာပေါ့လေ။ Bank of Austria ကိုလွှဲထားတယ်။ဒါပေမဲ့ Bank of Austria ကလူကြီးတွေနဲ့တွေ့ပေးတယ်ပေါ့။ဆိုဒီပါဝင်ကျင်ထင်းထင်းကြီးနဲ့ပတ်သက်တဲ့လုပ်ငန်းလေးပြီးတော့ဒီတတူတွင်းကထွက်တဲ့ပစ္စည်းတွေဟိုဒီတန်ပေါ့ဒီတန်နဲ့ပတ်သက်တဲ့ပစ္စည်းတွေတရားတွေ ဤတက်ကားတွေဒီလိုမျိုးအမိုက်သိန်းကားတွေတုံးမယ်ဆိုလို့ရှိရင်သူကတုံးမယ်ချင်းငွေနဲ့တုံးလို့ရအောင်စီစဉ်ပေးမှာဘာလို့ဆိုတော့ဒီရတွေကနောက်ဆုံးပေါ်နီးပညာတွေဖြစ်တဲ့ခါကျတော့ဒီနိုင်ငံကဝယ်မှာပဲဒီနောက်ဆုံးပေါ်နီးပညာရမယ်တကယ်ဒီနိုင်ငံကဝယ်လို့ရှိရင်လည်းဥပမာကျွန်တော်ဒီအမိုက်တန့်စင်နဲ့ဆက်တို့ရေစိုးတန့်စင်နဲ့ဆက်တို့ဒီမိတက်ကားတို့ပြီးတော့တေးယုံကထွက်တဲ့အမိုက်တွေကိုယောဂပုံမွားတန့်စင်အောင်လုပ်တဲ့ဆက်တို့ဟာနောက်ဆုံးပေါ်ဆက်တွေဖြစ်နေခါကျတော့အဲ့ဒါတွေဝယ်လို့ရှိရင်အရင်းမိညာတယ်ညာတော့မြန်မာနိုင်ငံလိုအခုမှဖွံ့ဖြိုးတဲ့နိုင်ငံတွေကအချင်းဟိုရင်းမိမြုပ်နှံမှုမလုပ်နိုင်ရင်သူကအတိုးမဲ့ချွင်းမနေဝယ်ပြီးလို့ရအောင်ဒီကအစိုးရအစီအစဉ်ထားတာပေါ့လေဆိုအဲ့ဒီအစီအစဉ်တွေဝင်လဲကျွန်တော်တို့လိုက်တွေ့ပြီးတာပေါ့
ဩစတြေးလျအစိုးရကဒီအတိုးမျိုးပဲနဲ့ဒီချိပေးမယ်ဆိုတော့ဒါတွေဟာမကြခင်မှာမြန်မာနိုင်ငံကိုတင်သွင်းနိုင်တော့မလားအခုဝန်ကြီးရောက်တဲ့အချိန်မှာရောအဲ့ဒီလိုမျိုးတင်သွင်းဖို့ကိစ္စတွေ MOU ထိုးတာတွေဘာတွေရောလုပ်နိုင်အဲ့ဒီအဆင့်ထိရောရောက်ပြီလားခင်ဗျာ
ဟိုစာထုတ်တဲ့အဆင့်တော့မရောက်သေးဘူးနော်အခုကဟိုတစ်ဖက်နဲ့တစ်ဖက်မြန်မာပြည်ကလိုအပ်တဲ့ပစ္စည်းမျိုးတွေဒီမှာရှိသလားအဲ့ဒါကြည့်တာပေါ့လေဆိုတော့အခုဒီကထုတ်တဲ့ပစ္စည်းတွေနဲ့မြန်မာပြည်မှာအသုံးချမဲ့ပစ္စည်းတွေနဲ့ kait အောင်လုပ်နေတဲ့အဆင့်ပေါ့လေဆိုတော့အဲ့ဒါအဲ့ဒီအဆင့်ပြီးသွားတာနဲ့ဒါသဘောတူပြီးသွားလို့ရှိရင်သူကချင်းငွေပါလာတဲ့အတိုးမဲ့ပေမဲ့လည်းချင်းငွေဖြစ်တဲ့အတွက်လွတ်တော်တင်ရအောင်မှာပေါ့လေဆိုတော့တချို့ကိစ္စတွေကတော့လွတ်တော်တင်ဖို့လုပ်နေပြီတချို့ကိစ္စကတော့ဒီအစိုးရအဖွဲ့ရဲ့သဘောတူရဲ့ရအောင်တင်ပြနေတဲ့သဘောရှိတာပေါ့လေဆိုတော့အဲ့လိုမျိုးအဆင့်ဆင့်တော့သွားမှာပေါ့ဆိုတော့အခုကတော့မကောင်းသွားလဲဆိုတော့ဒီအပစ္စည်းတွေကိုဟိုဝင်ကြီးအဆင့်ရှိတဲ့ဟိုတာဝန်ရှိတဲ့လူတယောက်ကနေပြီးတော့ဘလို့အသုံးကျလဲဆိုတာဟိုမျက်မြင်ကိုယ်တွေ့လိုက်ရတာပေါ့လေတာဝန်ရှိပုဂ္ဂိုလ်တယောက်ကတူတူချာချာတွေ့လိုက်တဲ့ခါကျတော့သူညမာပြည်ပြန်သွားရင်တော့ဟိုတင့်တော်တဲ့တက်တွေကိုတင့်တော်တဲ့မျိုးတွေမှာတုံးဖို့ပေါ့ဥပမာမန္တလေးမှာအခုဟိုကြားမှာပေါ့နော်ဟိုအရက်ချက်စိန်ဝန်ထွက်တဲ့ဒီတွေကြောင့်မလို့စွန့်ပြစ်ကြီးတွေကြောင့်မလို့ငားတွေပေးတဲ့ကိစ္စတွေဖြစ်နေ
ဟုတ်တယ်
ဟိုအဲ့ဒါမျိုးကြီးပါဆိုရင
်တောင်တမန်အင်းနဲ့မှာ
ဟုတ်ကဲ့သုံးလို့ရမယ်ပြီးတော့ဒီကလည်းအစိုးရကလည်းအရှေ့အစိုးရကလည်းကူညီမယ်ဆိုတဲ့ခါကျတော့ဟိုပို့ပြီးတော့နှီးဆက်သွားတာပေါ့နော်ကျွန်တော်တို့ဘတ်ဂျက်ချက်ချင်းမရှိသေးလို့ရှိရင်လည်းဒီဆက်ကိုတက်လို့ရတာပေါ့လေဘာလို့လဲဆိုတော့အတိုးမဲ့ချင်းငွေလည်းနှစ်20ကျော်25နှစ်လောက်ဟိုပေးမှဆိုတော့ဟိုတော်တော်ကောင်းတာပေါ့နော်ဟိုချက်ချင်းလည်းကျန်ဆက်စီအမလို့ဟိုအလုံးနှစ်ပေါင်းကလည်း25နှစ်လောက်ကြာမယ်ဆိုတဲ့ခါကျတော့တော်တော်လေးဖြစ်နိုင်တာပေါ့
အခုမြန်မာနိုင်ငံမှာတုံးနေတဲ့ဆက်တွေလေယာသုံးဆက် species တွေအစပေါ့နော်ဒီတရုတ်နိုင်ငံကတွင်းတဲ့ဆက်တွေဟာမခိုင်ဘူးခဏခဏပြတ်တယ်ဟိုပေါ့ reliable ပဲမဖြစ်ဘူးဆိုပြီးတော့ညှဉ်းညူကြတာကျွန်တော်တို့အများအားကြားနေရတယ်လေဆိုတော့ဒီဩစတြေးလျတို့လိုမျိုးဒီဟိုနှိပညာပိုင်းရအထိတ်ဆုံးမှရောက်နေတဲ့နိုင်ငံတွေကဆက် species တွေတင်သွင်းခြင်းအပြင်ဒါဟိုရေရှည်ခံတဲ့အခါကျတော့တကယ်တကယ်ပြောမယ်ဆိုရင်တော့တရုတ်ဆက်နှလုံးသုံးလုံးနှာခါသုံးခါထပ်ဝဲရမယ်ဆိုတာဒီတလုံးထဲကိုကြာကြာသုံးရတယ်ဆိုလို့ရှိရင်တော့စီးပွားရေးအရာလည်းတွက်ချေကြိုက်တယ်လို့ပြောလို့ရနိုင်တာပေါ့
ဟုတ်ကဲ့သူကစီးပွားရေးအရာလည်းတွက်ချေကြိုက်တယ်ပြီးတော့နည်းပညာအရာလည်းအာမခံမှုရှိတာပေါ့နော်ဥပမာကျွန်တော်ကဒီ waste တခုကိုကျွန်တော်ကဒီအမိုက်တွေကိုကျွန်တော်ကပိုးတတ်လိုက်တယ်ပိုးကသေးတာတရားရဂိုင်းနှုံးသေးမှကောင်းမှာပေါ့နော်90ရဲ့90ရဂိုင်းနှုံးပဲသေးတယ်ဆိုရင်တော့ဒါစိတ်မချအောင်ပေါ့ကျန်နေတဲ့တရားကိုင်းတော့ကနေဒုက္ခပေးနိုင်တာပေါ့နော်ပြည်သူဆိုးရကလည်းမြန်မာဆိုးရကိုကုမယ်လို့ပြောထားတဲ့ခါကျတော့ဒါတော့ကျွန်တော်တို့ကလည်းလိုနေတာနဲ့တက်ကလည်းကောင်းတာနဲ့ဤပညာလည်းမြင့်တာနဲ့အကူအညီလည်းရမှာနဲ့ဆိုတော့ဒါတော့ကျွန်တော်တို့မြန်မာနိုင်ငံအတွက်တော်တော်လေးအသုံးချမဲ့သဘောရှိပါတယ်ဆိုတော့အခုအဆိုးရပြည်တက်ခါစားမှာဝန်ကြီးအဆင့်ရှိတဲ့လူတယောက်ကဟိုတာဝန်ယူပြီးတော့ဟိုတာဝန်ရှိတယ်ပေါ့လေဝန်ကြီးတယောက်ကနေပြီးတော့မြန်မြန်ကိုယ်တွေတွေ့လိုက်ရပြီးတော့အဲဆီဇန်ပေးနိုင်မယ်ဆိုတော့အများကြီးဟိုအလားအလာကောင်းတဲ့သဘောရှိပ
ါနောက်တစ်ဆင့်ကဘာလို့ဖြစ်မလဲခင်ဗျာဒီဥစ္စာဘယ်လောက်မြန်မြန်များဖြစ်နိုင်မယ်များခံမမိပါလဲဗျအ
ခုဝင်ကြီးတို့လမ်းညွှန်တာကပေါ့လေသူတို့ဒီဘက်ကကုမ္ပဏီတွေကိုလည်းအကြံဉာဏ်ပေးတာကဒီဘက်ကလုံနိုင်တဲ့ဟာတွေကိုဝင်ကြီးတို့တော့ပြပြီးသွားပြီအဲ့တော့သူကစာနဲ့ဝင်ကြီးကိုပေးလိုက်ရင်ဝင်ကြီးကနေပြီးတော့သက်ဆိုင်ရာဌာနတွေကိုလိုပြန်ပို့ပေးမှာပေါ့ဥမာစက်မှုဌာနတို့ဟိုမန္တလေးစီပင်ကော်မတီတို့ရန်ကုန်စီပင်ကော်မတီတို့သူကနေပြီးတော့ပြန်ပြီးပို့ပေးမှာပေါ့ကျွန်တော်တို့မှန်ထားတော့10လပိုင်း17လပိုင်း12လပိုင်းတွင်မှာတော့အဲသက်ဆိုင်ရာအစိုးရဝန်ကြီးဌာနတွေနဲ့ဒါမှမဟုတ်ရင် ကန်ဒီဒါကြီးအစိုးရတွေပြည်နယ်အစိုးရတွေနဲ့ဒါဆိုင်းတွေထိုးပြသွားမှာပေါ့နော်ပြီးတာနဲ့ကျွန်တော်ဆက်ပြီးအကောင့်ထဲပေါ်လို့ရမှာပေါ့
ဒီဥစ္စာကိုအစိုးရဘက်ကတော့ဒါဟိုကြည့်ရတဲ့လောက်ဆိုရင်တော့ဒါအော်အခုကတော့ဝင်ကြီးကိုယ်တိုင်ပါတယ်ဆိုပေမဲ့လည်းဟိုပါပေါ့လွတ်တော်ကအတီးပြုတ်ပေးဖို့လိုတယ်ဆိုတော့လွတ်တော်ဘက်ကတော့အတီးပြုတ်ပေးနိုင်တဲ့အခြေအနေရှိတယ်ပေါ့နော်သဘောတူနိုင်တဲ့အနေအထားရှိတယ်ပေါ့
ဟုတ်ကဲ့ကျွန်တော်တို့လွတ်တော်ကအခုလောလောဆယ်သူတို့သုံးသပ်နေတဲ့ဟာတွေနဲ့အကုန်လုံးကျွန်တော်တို့ဘောင်းဝင်နေတာပေါ့နော်ဥမာနီးပညာမြင်မာရမယ်ဆက်ရဲ့အရေးတွေမြင်မာရမယ်ပြီးတော့မြန်မာပြည်အတွက်အသုံးကျတဲ့စီမံကိန်းတွေဖြစ်ရမယ်ပြီးတော့ဒီငွေကြီးချင်းငွေယူတဲ့နေရာမှာလည်းအတိုးမဲ့ချင်းငွေဖြစ်ရမယ်အတိုးမဲ့မဟုတ်ဘူးလေအခုလွတ်တော်ကတော့အတိုးနည်းနည်းအတိုးသက်သာတဲ့ဒီချင်းငွေတွေကိုပဲလက်ခံနေတာပေါ့နော်ဆိုတော့အခုကတော့အတိုးမဲ့ချင်းငွေဆိုတော့ပို့ပြီးတော့ပေါင်းဝင်တာပေါ့ဆိုတော့ဒီလောလောဆယ်အဖြစ်တော့မူအဖြစ်တော့ကျွန်တော်တို့ပေါင်းဝင်နေတာပေါ့နော်အဲ့ဒါကိုကျွန်တော်တို့ကသက်ဆိုင်ရာသုံးမဲ့ဝန်ကြီးဌာနနဲ့ဒီဘက်ကဒီလာပြီးတော့လုပ်ငန်းဆောင်ရွက်ပေးမယ်အဲကွန်မြူနီနဲ့ဒီအစိုးရအဖွဲ့ဩစတြေးလျအစိုးရအဖွဲ့နဲ့တွေ့အောင်လို့ကျွန်တော်တို့မြန်မာပြည်ကိုပြန်သွားပြီးရင်ဆက်လုပ်အောင်မှာပေါ့နော်အဲ့လိုလုပ်ပြီးရင်တော့နှစ်လားနှစ်လားသုံးလားလောက်လုပ်လိုက်ရင်အကောင့်ထဲပေါ်လာမယ်လို့ယူဆပါတယ
်ဒါကတော့စီဝါရေးကဏ္ဍကိုနားဆင်ကြည့်ကြတာဖြစ်ပါတယ်အခုတော့တူတာဆိုရင်အမေရိကန်တခွင်အစီအစဉ်ကိုတင်ဆက်ပေးဖို့ရှိပါတယ်အမေရိကန်ပြည်ထောင်စုကအမျိုးသားဥယျာဉ်ရဲ့တက်တန်းမကြသေးခင်ကပဲနှစ်တရာပြည့်ခဲ့တာပါဒီတစ်ပတ်တူတာဆိုရင်အမေရိကန်တခွင်အစီအစဉ်မှာတော့တဘာဝအမျိုးသားဥယျာဉ်တွေကိုမကြခဏတွားရောက်လေပတ်လိရှိတဲ့ဆန်ဖရန်စစ္စကိုမြို့ကကိုထေလင်းကိုကိုအောင်ကဆက်သွယ်မေးမြန်းပြီးတော့တင်ပြထားတာကိုနားဆင်ပါခင်ဗျာ
ကိုထိန်လင်းကဒီတဘာဝပတ်ဝန်းကျင်ကိုချစ်တဲ့သူဆိုတော့ပေါ့လေဒီအမေရိကဒီမြို့သားဥယျာဉ်တွေကိုအမြဲတမ်းသွားလည်တဲ့အခါမှာဒီတွေ့ရတဲ့အတွေ့အကြုံတွေကိုမေးချင်ပါတယ်ဆိုတော့ဟိုအခုနောက်ဆုံးသွားခဲ့တဲ့ဒီအမေရိကနောက်ပတ်ချက် Oregon ပြည်နယ်ကဒီအမျိုးသားဥယျာဉ်အကြောင်းအရင်ဆုံးပြပြပေးပါလား
ဟုတ်ကဲ့အခုကျွန်တော်တို့သွားခဲ့တဲ့နေရာကတော့ Crater Lake ဆိုတဲ့ဟိုဇာပေါ့မီးတောင်ထိပ်ဝအိုင်ပေါ့နော်သူကလွန်ခဲ့တဲ့နှစ်1900လောက်ကနေပြီးတော့မီးတောင်ပေါက်ပြီးတော့အိုင်ဖြစ်သွားတာပေါ့
ဆိုတော့အိုင်ကဘလောက်လောက်နက်ပါလဲဘလောက်လောက်ကျဲပါလဲ
မိတောင်ထိပ်ဝါမှာဖြစ်တဲ့အိုင်ကြီးပေါ့ဗျာအဲ့မှာဟိုကားနဲ့တော့ပတ်ပြီးသွားတာဟိုမိုင်တော်တော်များများပတ်ပြီးသွားတာဗျာရေအနက်ဆုံးနေရာကဒီ1900ကျော်တယ်ဗျာ
တဘာဝအလျောက်သူဖြစ်လာတဲ့ဟာတွေကိုအမေရိကမှာဆိုရင်ဒါသူတို့ကဟိုတည်တည်ချာချာဟိုထိမ့်သိမ့်ပြီးတော့ပေါ့အခုလိုမျိုးဟိုလူအများလာပြီးတော့ဟိုကြည့်လို့ရအောင်စီစဉ်ပေးထားတယ်ဆိုတဲ့အခါကျတော့ဟိုအဲ့မှာဟိုတော်တော်လာကြည့်တဲ့သူတွေကိုတွေ့ခဲ့လား
တော်တော်များတယ်ဗျဟုတ်ကျွန်တော်တို့ကတော့ကယ်လီဖိုးနီးယားနေပြီးတော့တက်သွားတာဆိုတော့ကျွန်တော်တို့အောက်ပိုင်းကနေတက်တဲ့ကားတွေကတော့သိပ်မရှိဘူးတော့အဲ့တော့ကျွန်တော်တို့ကအောက်ဘက်ကနေပြီးတော့တက်သွားတဲ့အခါမှာလမ်းကတော်တော်လေးရှင်းတယ်ဆိုတော့ဟိုမှာလူမရှိဘူးလို့ထင်တာတကယ်ပဲကြတော့အထဲလဲရောက်လဲရောက်သွားရောဟုတ်သူအော်ရီဂွန်အထက်ပိုင်းကလို့ကျွန်တော်ထင်တာပဲအဲ့ရလာတဲ့လူတွေကအများများတော့ပုံမှန်ရှိတဲ့ကားပါကင်တော့မှကားရက်လို့မရဘူးဗျာကားတွေအများကြီးပဲအဲ့လိုရက်လို့မရဘဲနဲ့ကားလမ်းမရမယ်ရပ်ဖို့လိုက်ပြီးတော့နေရာရှာတဲ့ဟာမျိုးတွေနဲ့လူအများကြီးတွေ့ရတယ်ဗျ
ဆိုတော့ဟိုကိုထိန်လင်းတို့ဟိုဒီဟိုကယ်လီဖိုးနီးယားပြည်နယ်မှာဆိုရင်လည်းပဲပေါ့လေဟိုကြည့်စရာရှုစရာတွေကတော့အများကြီးရှိတာပေါ့ဟိုဘာကြောင့်ဒီနေရာကိုရွေးချယ်ပြီးတော့ဟိုတွေ့ကြည့်ခဲ့ရလဲ
ထူးခြားချက်တွေပေါ့ဗျာအဲဒီမှာကတော့အဲ့လို National Park တွေကတစ်ခုနဲ့တစ်ခုကမတူတဲ့ဟာမျိုးတွေရှိတာပေါ့ဗျာကျွန်တော်တို့ဒီဘက်မှာလည်းကန်နေရှိတယ်ကန်နေကတော့ရိုးရိုးရေအိုင်ရေအိုင်တွေပဲပေါ့ဒါလို့မီးတောင်ကနေပြီးတော့ပေါက်ကွဲပြီးတော့ဖြစ်တဲ့အိုင်မျိုးတို့အဲ့လိုတမိုင်းကြောင်းတွေပါရင်အနေနဲ့မတူတဲ့ဟာမျိုးတွေရှိတာပေါ့ဗျာအဲ့တော့ဟိုဒီမှာကထူးခြားချက်တော်တော်လေးများတယ်ဗျာဒီကံကဘာလဲဆိုတော့ဥမာရေရဲ့ဟိုကြည်လင်မှုကလည်းအရန်ဟိုသူတို့နှစ်ပေါင်းများစွာတိုင်းတာပြီးတော့ရေကြည်လင်မှုပမာဏကလည်းအရန်မြင့်နေဆိုတဲ့ဟာမျိုးတွေပေါ့ဗျာအဲ့လိုနောက်ပြီးတော့ဒီကံရေပြင်ကလည်းအရန်ဟိုပြာပြီးတော့ဟိုအပြာရောင်ကရင့်အောင်သူကပြာတဲ့ပုံစံမျိုးအဲ့လိုရေရေကြည့်လို့စတယ်ဗျာအဲ့ဒါမျိုးပေါ့နော
်ဆိုတော့ဒီအမေရိကမှာတော့ဒီအမျိုးသားဥယျာဉ်လို့ဆိုလိုက်တာ ਨੇ ပေါ့လေဟိုအဲ့ဒီထဲမှာဥမာသမိုင်းဝင်ဟိုနေရာတွေပါတယ်နောက်တစ်ခုကတော့ဒီတောတောင်တဘာဝတွေပေါ့နောက်ဒီတလိပ်ဆန်းတွေဟိုကြည်စရာတွေကတော့အများကြီးပါပဲဆိုတော့အခါကျတော့ကယ်လီဖိုးနီးယားပြည်နယ်နဲ့ကဲ့ရဲ့ဟိုအရီဇိုနာပြည်နယ်မှာဆိုရင်လည်းပဲဒါ Grand Canyon လို့ခေါ်တဲ့ကြောက်ကဘာကြီးတွေပေါ့လေအဲဆိုတော့ဟိုအဲ့ဒီဟာတွေကလည်းပဲတော်တော်ကိုဒီနာမည်ကြီးပါတယ်ကိုထင်းလင်းအဲ့ဒီကိုသွားခဲ့တဲ့အတွေ့အကြုံရောနည်းနည်းပြောပြပါအောင်
ဟုတ်ကဲ့ကျွန်တော်အဲ့ဒီ Grand Canyon ကတော့ဟိုနှစ်ခေါက်သုံးခေါက်ရောက်ပါတယ်အဲရောက်တဲ့ဟာမှာရာသီဥတုမတူဘူးပေါ့နေဘက်မှာဆိုရင်တော့ဗျာအပူချင်းကဟို155လောက်ရှိတာပေါ့တခါလေကျရင်155တဲ့တောင်ကျော်တဲ့အပူချင်းမျိုးရှိတာပေါ့အဲ့တော့ဟိုစောင်းနှင်းကြတော့လဲနှင်းကြတယ်ဗျာအဲ့တော့သူရဲ့မြင်ကွင်းကတော့နေမြင့်တဲ့အချိန်တော့နေစောင်းတဲ့အချိန်တော့အဲ့ဒီဟာတွေပုံမှာမူတည်ပြီးတော့သူရဲ့အယောင်ပြောင်းလဲရတဲ့ကျောင်းနဲ့မြင်ကွင်းနေရှုကင်းဟိုရှုကကတော့ဒီကြောက်ကဘာကြီးတွေလို့ပြောပေမဲ့သူဟိုရာသီဥတုနဲ့လိုက်ပြီးတော့နောက်ပြီးတော့အချိန်ခါကာလနဲ့လိုက်ပြီးတော့ပြောင်းလဲသွားတဲ့ဟာတွေပေါ့အဲ့လိုပဲဟိုကျွန်တော်တို့ကဒီတနေရနဲ့နောက်တနေရရွှေ့သွားပြီဆိုရင်မြင်တဲ့မြင်ကွင်းကလည်းပြောင်းသွားတယ်ဗျာအဲ့ဒါမျိုးတွေပေါ့နော်ဒါတရားဆိုရင်လည်းဟိုတဘာဝတရားရဲ့အလှပါတယ်ပေါ့ဗျာအမှပြင်ဒီအောက်ဖက်မှာဟိုအောက်ဟိုပေးတောင်ကနန်းလောက်ရှိတဲ့အနက်လောက်မှာကြည့်နေတဲ့ဒီကော်လိုရာဒိုမြစ်တို့ပါတော့ဒါတွေကလည်းအလှအပါတစ်မျိုးပဲပေါ့နော်ဆိုအဲ့တော့ဟိုသူတို့တွေကတော့ဒီလိုသဘာဝအလျောက်ဖြစ်နေတယ်ဖြစ်ထားတယ်ဆိုမဲ့လေဟိုဒီသဘာဝကြီးမပြည့်စည်အောင်ပါဆိုတော့ဆက်ပြီးတော့ထိန်နေအဲ့လိုပဲလာကျင်တဲ့လူတွေကိုလည်းပုံများအောင်သူတို့ကဒီတမိုင်းကြောင်းတွေကိုလည်းရှင်းပြတယ်
Grand Canyon ကလည်းဒီနေရာလဲကျယ်တယ်ဆိုတဲ့အခါကျတော့ဟိုတောင်တက်တာတို့ဘာလို့တွေလဲလှုပ်လို့ရတယ်နောက်တစ်ခုကဒီ Grand Canyon ဒီကြောက်ကဘာကြီးတွေပေါ့နော်ဟိုအောက်အထိဟိုမြစ်အထိဆင်းပြီးတော့သွားကြည့်လို့ရတယ်လို့ပြောတယ်နော
်သူတို့ကြာကြာတခါတော့အဲ့မှာဟိုအောက်အထိဆင်းမှုတယ်ဗျမြစ်အထိဒါပေမဲ့ကျွန်တော်တို့ကတွေ့ကြုံနေတယ်နောက်ပြီးတော့ကျွန်တော်တို့ဖတ်လိုက်တဲ့စာကနည်းနည်းဟိုလွဲသွားတာပေါ့ဗျာလွဲသွားတဲ့အခါကျတော့တော်တော်လေးတော့ခက်ခက်ခက်ခက်ကျွန်တော်ဆင်းလိုက်ရတယ်အဲ့မြစ်အထိတော့ကျွန်တော်ရောက်ဘူးတယ်ဗျာရောက်ပြီးတော့ဒီအထက်ကအဲ့လိုအတက်ဆင်းက14မိုင်ဝင်းကျင်လောက်ပေါ့ဗျာအဲ့လိုနောက်ပြီးတော့အမိုးဟိုအကာရံမရှိတစ်ပင်မရှိအဲ့လိုမျိုးတွေနေလို့တဲ့ခါကြတော့နေပြင်းတဲ့တန်နေနဲ့တော်တော်တော့ခံလိုက်ရတယ်ဒါပေမဲ့အဲ့အတွေ့အကြုံတွေကတော့တော်တော်ကောင်းပါတယ်ဗျာဟိုကော်လိုရာဒိုမြစ်ထိဆင်းသွားပြီးတော့မှတစ်ခါအပေါ်ပြန်တက်တာပေါ့နော
်ဟုတ်ကဲ့
အဲ့တော့ကျွန်တော်ထင်တယ်အဲ့ကော်လိုရာဒိုမြစ်ကတော့ပေဟိုက4000ကျော်အထက်လောက်မှသူကစီးတယ်ဗျာဒီ elevation ပေါ့နော်ဒီအပေါ်ကဒီ trail ကတော့ပလန်းရပေ9000လောက်ရှိမယ်ဗျအဲ့လောက်အမြင်ရနေပြီပတ်တယ်ဆိုတော့ကြောက်ကအရင်အနေကြီးတဲ့အောက်မှာမြင့်ရှိတာပေါ့နော
်ဆိုတော့ဒီအမေရိကမှာပေါ့နော်ဒီတဘာဝပတ်ဝန်းကျင်ဒီအမျိုးသားဥယျာဉ်တွေကိုအခုလိုပေါ့တန်ဖိုးထားပြီးတော့ထိန်းသိမ်းဆောက်ရှောက်လာတာကဟိုနှစ်တရာဆိုပြည့်သွားပြီပေါ့လေအခုဆိုလို့ရှိရင်ဒီတဘာဝပတ်ဝန်းကျင်နဲ့အခုလိုမျိုးဒီနိုင်ငံရဲ့ဒီတယံဇာတတွေအခုလိုမျိုးတန်ဖိုးရှိတဲ့နေရာတွေကိုထိန်းသိမ်းထားဖို့ဟာဘာကြောင့်အရေးကြီးရလို့ထင်ပါလဲဗျ
ဟုတ်ကဲ့သူတို့ကတော့ဟိုသဘာဝကိုလည်းဟိုချစ်စီခြင်းနဲ့ပြီးတော့သဘာဝကိုလည်းပို့ပြီးတန်ဖိုးထားတာအနေဆုံးပေါ့ဗျာဟိုသရိစံတို့ဘာလို့အစားအစားတော့မကြွေးခိုင်းတာတို့ဘာလို့ပေါ့ဗျာအတိနောက်တစ်ခုကဘာလဲဆိုတော့ဒီမှာခလေးတွေစာတင်ချောင်းတို့ဘာလို့တွေကနေပြီးတော့ခလေးတွေကိုခေါ်သွားတယ်ဗျာခေါ်သွားပြီးတဲ့အခါကျတော့ဒီတမိုင်းချောင်းတွေကိုသူတို့ကိုလေ့လာခိုင်းတယ်လေ့လာခိုင်းတဲ့အခါမှာလည်းအများကြီးပဲဗျာရောက်တဲ့နေရာတိုင်းမှာသူတို့ကဟိုဒီသက်ဆိုင်ရာအမျိုးသားဥယျာဉ်နဲ့ပတ်သက်တဲ့အချက်လက်တွေကိုရှင်းပြတဲ့ပုတ်တွေကိုတင်ဟိုသာထောင်ထားတယ်အဲ့လိုပဲသူတို့ဒီ documentary ရုပ်ရှင်အကားတို့ဇာတ်လမ်းတို့လေးတွေပုံစံမျိုးတွေနဲ့လုပ်ပြီးတော့ပြတဲ့ဟာတွေလည်းရှိတယ်ဗျအဲ့ခါကျတော့ဒီကလေးတွေကဒီအခြေအနေကိုလည်းသူကဟိုသိသွားတယ်ဘာကြောင့်ဒီဟာဖြစ်လာတာတို့နောက်တစ်ခါဒီတမိုင်းကြောင်းကိုသိပြီးတော့သူတို့ကနေတစ်ဆင့်ဟိုစိတ်ပါဝင်စားလာပြီးတော့နောက်မျိုးဆက်ကိုလက်ဆင့်ကမ်းဖို့ဆိုတဲ့ရည်ရွယ်ချက်ပါပါတယ်ဗျအဲ့လိုအဲ့လိုမျိုးတွေနဲ့သူတို့ကဟိုပြုစုပြောထောင်တာပေါ့နော်ပြီးတဲ့ခါကျတော့ဒီမှာဆိုလို့ရှိရင်လည်းကျွန်တော်ဟိုဘယ် National Park ပဲဖြစ်ဖြစ်လမ်းလျှောက်လို့ရတဲ့အဲ trail တွေပါတယ်အဲ့ဒါတွေဆိုရင်လည်းကောင်းကောင်းမွန်မွန်လုပ်ပြထားတယ်ဗျာနောက်ပြီးတော့ဝင်ကြီးတို့ပါတို့ဆိုလို့ရှိရင်လည်းဥမာ$15လောက်ပေးလိုက်ပြီးလို့ရှိရင်အဲ့ဒါဒီကားတစ်စီးကိုပဲကောက်တာပြလူတစ်ယောက်ချင်းကိုကောက်တာမဟုတ်ပဲနဲ့ကားတစ်စီးမှာလူပနည်းယောက်ပါပါသူကကားနဲ့တံမိုးတတ်မှတ်ထားပြီးတော့ဒီကားအသေးဆိုရင်ဘယ်လောက်အကားကြီးဆိုဘယ်လောက်ဆိုပြီးတော့အဲ့လိုတတ်မှတ်ထားပြီးအဲ့ဒါတစ်ပတ်လုံးဝင်လို့ထွက်လို့ရတယ်ဗျအဲ့ဒါမျိုးတွေလုပ်ပေးထားတာပေါ့နော်
ဒါကတော့ကိုအောင်စီစဉ်တက်တဲ့တူတာစုံနဲ့အမေရိကန်တခွင်အစီအစဉ်ကိုနားဆင်ကြရတာပဲဖြစ်ပါတယ်ခင်ဗျာ
အမေရိကန်ဆိုရရဲ့သဘောထားအမြင်အပေါ်ကိုတင်ပြပါတော့မယ်ရှင
်ဇူလိုင်လ15-16ရက်တုန်းကတူရကီနိုင်ငံမှာမအောင်မြင်တဲ့စစ်တပ်အာဏာသိမ်းမှုပေါ်ပေါက်ခဲ့ပေမဲ့အမေရိကန်ပြည်ထောင်စုကတော့ ဒီမိုကရေစီနှိကြရွေးချယ်တင်မြှောက်ခံခဲ့ရတဲ့တူရကီအစိုးရကိုသာထောက်ခံကြောင်းပြသခဲ့ပါတယ်။အာဏာသိမ်းပွဲကာလအတွင်းလူပေါင်း200ကျော်သေဆုံးခဲ့ရသလိုလူ1400ကျော်ဒဏ်ရာရခဲ့တယ်လို့တူရကီအစိုးရကဆိုပါတယ်။တူရကီနိုင်ငံဟာနေတိုအဖွဲ့ရဲ့မဟာမိတ်နိုင်ငံဖြစ်သလိုအဓိကလက်တွဲဘက်နိုင်ငံဖြစ်တယ်လို့လည်းအမေရိကန်နိုင်ငံအကြီးဝန်ကြီးဂျွန်ကယ်ရီကဘယ်လ်ဂျီယံနိုင်ငံဘရပ်ဆဲလ်မြို့မှာလုပ်တဲ့သတင်းစာရှင်းလင်းပွဲမှာထည့်သွင်းပြောသွားပါတယ်။တူရကီပြည်သူတွေကရွေးချယ်တင်မြှောက်လိုက်တဲ့ခေါင်းဆောင်တွေကိုအမေရိကန်အနေနဲ့အတီလင်းထောက်ခံကြောင်းလဲမစ္စတာကယ်ရီကပြောသွားတာပါ။ဒီသဘောထားဟာသူတယောက်တည်းသာမကသမ္မတအိုဘားမားကပါလူမှုနည်းနဲ့ရွေးကောက်ခဲ့တဲ့အာဒိုဂန်အစိုးရကိုထောက်ခံကြောင်းအာဏာသိမ်းမှုစဖြစ်ချိန်ကလေးကပြောလာခဲ့တာဖြစ်ပါတယ်။ဒါပေမဲ့တိုင်းပြည်တွင်တရားဥပဒေစိုးမိုးမှုရှိရေးနဲ့ဒီမိုကရေစီလူအဖွဲ့အစည်းတွေပေါ်လေးစားရေးဆိုတဲ့အမြင့်ဆုံးစံတတ်မှတ်ချက်တွေကိုတူရကီအစိုးရကဆက်လက်ထိန်းသိမ်းမှုလိုတယ်လို့ဂျွန်ကယ်ရီကတိုက်တွန်းခဲ့ပါတယ်။အာဏာသိမ်းမှုကြံစည်မှုမှာပါဝင်သူတွေကိုတရားစီရင်ဖို့အမေရိကန်ကထောက်ခံမှုပေးသွားမဲ့တစ်ချိန်တည်းမှာပဲဒီမိုကရေစီစံနှုန်းတွေနဲ့ဆန့်ကျင်တဲ့အရာမျိုးတွေမလုံမိအောင်တည်ထားပြီးဒီမိုကရေစီစည်းမျဉ်းတွေကိုလေးစားလိုက်နိုင်ရည်ဟာအရေးကြီးကြောင်းဂျွန်ကယ်ရီကပြောသွားပါတယ်။တူရကီနိုင်ငံကစစ်တပ်အာဏာသိမ်းမှုကြံစည်မှုအပြီးမှာတော့စစ်တပ်တွေကထောင်ချီတဲ့တပ်ဖွဲ့ဝင်တွေတရားစီရင်ရေးဌာနကပုဂ္ဂိုလ်တွေနဲ့အခြားနယ်ပယ်ကပုဂ္ဂိုလ်တွေကိုဖမ်းဆီးခဲ့တာပါသတင်းသမားတွေနဲ့အတိုက်ခံဘက်ကသတင်းထုတ်ပြန်သူတွေပေါ်နှိမ်နင်းနေတဲ့ကိစ္စကိုစိုးရိမ်မိကြောင်းအမေရိကန်အပါအဝင်အခြားတိုင်းပြည်တွေကပြောဆိုနေတာတွေကိုအာဒိုဂန်အစိုးရကလည်းထုတ်ဖော်ပြောဆိုခဲ့တယ်ဆိုပေမဲ့လွတ်လပ်စွာထုတ်ဖော်ပြောဆိုခွင့်လွတ်လပ်တဲ့တရားစီရင်ရေးစတဲ့ဒီမိုကရေစီအခြေခံစည်းမျဉ်းတွေပေါ်တောင်းဝန်ခံမှုရှိရှိနဲ့ဖွဲ့စည်းပုံအခြေခံပါအချက်တွေကိုလိုက်နာကျင့်သုံးရေးတို့ကိုတူရကီအစိုးရကလှုံ့ဆော်မှုလိုတယ်လို့အမေရိကန်နိုင်ငံရဲ့ဝန်ကြီးဌာနပြောခွင့်ရသူဂျွန်ကာဗီကပြီးခဲ့တဲ့မေလအတွင်းတိုက်တွန်းခဲ့ပါတယ်။ဒီစည်းမျဉ်းတွေဟာခိုင်မာတဲ့ဒီမိုကရေစီစနစ်ရှိတဲ့တိုင်းပြည်တိုင်းမှာအဓိကကျင့်သုံးတဲ့အရာတွေဖြစ်တယ်လို့တူရကီဖွဲ့စည်းပုံအခြေခံဥပဒေထဲမှာလည်းအလေးထားထိန်းသိမ်းသင့်ကြောင်းဂျွန်ဂါဘီကပြောပါတယ်ဒီမိုကရေစီနည်းအရရွေးချယ်ခံရတဲ့အစိုးရတက်ကိုတူရကီနိုင်ငံမှာလိုမျိုးအာဏာသိမ်းဖို့ရာဘာအကြောင်းမှမရှိဘူးလို့အမေရိကန်နိုင်ငံသားဦးညီဌာနပြောခွင့်ရပုဂ္ဂိုလ်မတ်ထိုနာကပြီးခဲ့တဲ့သတင်းပတ်တည်းလုပ်တဲ့သတင်းစာရှင်းလင်းပွဲအတွင်းအလေးပေးပြောဆိုသွားရင်အာဒိုဂန်အစိုးရကိုထောက်ခံကြောင်းလည်းထပ်လောင်းပြောသွားပါတယ်နိုင်ငံရေးမတည်ငြိမ်မှုရဲ့နောက်ဆက်တွဲအဖြစ်တဖက်ဖက်ကအသာစီးရအောင်ကြိုးပမ်းမှုတွေပေါ်လာတတ်တယ်လို့မစ္စတာတူနာကမှတ်ချက်ပေးလိုက်ပြီးဒါမျိုးတွေမဖြစ်ရအောင်တူရကီခေါင်းဆောင်တွေကပြည်သူတွေရဲ့ဆန္ဒနဲ့အညီဒီမိုကရေစီတန်ဖိုးတွေကိုအလေးထားထိန်းသိမ်းဖို့လိုတယ်လို့သူကတိုက်တွန်းခဲ့ပါတယ်ခင်ဗျာ
အမေရိကန်အစိုးရရဲ့သဘောထားအမြင်အပေါ်ကိုတင်ပြပေးပါရစေ
အခုထုတ်လင်းပေးခဲ့တာကတော့အမေရိကန်အစိုးရရဲ့သဘောထားအမြင်နာဖြစ်ပြီးတော့ VOA ရဲ့အားပေါ်မှုကြောင်းသောတာရှင်များကိုအတိအပေးအပ်ပါတယ်ခင်ဗျာအခုတော့ကျန်တဲ့အချိန်မှာနိုင်ငံတကာသတင်းအချင်းချုပ်ကိုမတ်စုမြတ်မောင်ကကြီးညာပေးပါလိမ့်မယ
်အမေရိကန်ပြည်ထောင်စုအရှေ့ပိုင်းဖီလာဒယ်ဖီးယားမြို့မှာ၄ရက်ကျင်းပမဲ့ဒီမိုကရက်တစ်ပါတီညီလာခံကိုတင်းလာနေတော့ကစတင်လိုက်ပါတယ်ပါတီညီလာခံတရားဝင်မဖွင့်လက်ခင်မှာဖီလာဒယ်ဖီးယားမြို့မှာပဲမစ္စတာBernie Sanders ကသူ့ကိုထောက်ခံသူတွေကိုမင်းကွန်းပြောကြားခဲ့တာမှာ Republican Party က Donald Trump ကိုအနိုင်ရဖို့ညှိနှုတ်ဖို့လိုအပ်တယ်လို့အလေးထားပြီးတော့မှဒီ Hillary Clinton ကိုထောက်ခံဖို့တိုက်တွန်းခဲ့ပါတယ်။ဒါပေမဲ့ရွေးကောက်ပွဲမှာ Hillary Clinton ကိုမဲပေးဖို့အတွက် Mr. Sanders ကပြောကြားချိန်မှာတော့သူ့ကိုထောက်ခံသူတွေကအော်ဟစ်ပြီးတော့ကန့်ကွက်ခဲ့ကြပါတယ်။ Democratic Party ညီလာခံမှာတနင်္လာနေ့ညပိုင်းကျရင်တော့ Mr. Sanders က Hillary Clinton ကိုထောက်ခံတဲ့မင်းကွန်းပြောဖို့ရှိပါတယ်။ဒါအပြင်သမ္မတကတော့ Michelle Obama နဲ့ Massachusetts ပြည်နယ်အထက်လွှတ်တော်အမတ် Elizabeth Warren တို့လည်းမင်းကွန်းပြောကြမှာဖြစ်ပါတယ်။ဂျာမနီနိုင်ငံ Bavaria ပြည်နယ်မှာဒီ Ansbach မြို့မှာလူ15ယောက်ထိခိုက်ဒဏ်ရာရသွားတဲ့အသေးခံဘုံးခွဲတိုက်ခိုက်မှုကိုလုပ်ခဲ့သူဟာအသက်28နှစ်အရွယ်ဆီးရီးယားရွှေ့ပြောင်းဒုက္ခသည် IS စစ်သွေးကြောအဖွဲ့ရဲအဖွဲ့တယောက်ဖြစ်တယ်လို့ဒီ IS အဖွဲ့ကသတင်းထုတ်ပြန်ပါတယ်။တခါဒီဂျပန်နိုင်ငံတိုကျိုမြို့အနောက်ဘက်ဆာဂါမဟာရမ်မြို့မှာမတန်ဆွမ်းသူများစောင့်ရှောက်ရေးဌာနမှလူတစ်ယောက်ကဓာတ်နဲ့ဝင်ခုတ်တဲ့အတွက်အနည်းဆုံး19ဦးသေဆုံးပြီးတော့20လဲဒဏ်ရာရသွားတယ်လို့ဂျပန်အာဏာပိုင်တွေကပြောပါတယ်ရှင်။
တရင်ချင်းချုပ်ကိုမတ်စုမြတ်မွန်ကြီးညာတော်တာဖြစ်ပါတယ်ခင်ဗျာအခုနဲ့အစီအစဉ်ထုတ်လို့ရမှုကကုဇော်ဝင်းလိုင်ဖြစ်ပြီးတော့တန်ဖန်အင်ဂျင်နီယာကတော့ဂျင်မီခုတ်ဖြစ်ပါတယ်ကျွန်တော်ဆက်မိုးပြီးပါ VOA ကိုနားဆင်ကြရတဲ့အတွက်ကျေးဇူးအထူးတင်ရှိပါတယ်တော်ရရှင်အားလုံးရွှေနှိုင်းချမ်းမြေကြပါစေခင်ဗျာ